Welcome to the Voice of America in Burmese.
မြန်မာပေါင်းတဲ့ပြည်သူနေသားများတော်ရရှိများရှင်။ Washington မြို့တော် VOA American တန်ကနေ2020ခုနှစ်ဇူလိုင်လ17ရက်စနေညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ5တိုမီတာ31 32 51နဲ့ဖိုင်လက်မီတာ190ကနေထုတ်လွှင့်ပေးသွားပါမယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျမဧတနာကျော်ပါ။ဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးသွားပါမယ်။ကောမာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကြောင့်လူပေါင်း12တန်းခွဲကျော်ပိုးကူးစက်ခံရပြီဖြစ်ပြီးသေဆုံးသူကတော့9,500ကျော်သွားပါပြီ။ပိုးကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်ပြည်အစုမှာကူးစက်မှုအခြေအနေပိုဆိုးလာနေပြီးတောက်ချန်နေတဲ့နေရာမှာပိုးကူးစက်သူ6,900ကျော်ရှိခဲ့ပါတယ်။ဒါဟာ3ရက်စတိုင်ပိုးကူးစက်မှုဆန့်ကျင်တည်နေတာဖြစ်ပါတယ်။ဆူဆူပေါင်းကူးစက်သူအရေအတွက်က3,380,000ခွဲလောက်ရှိတော့ပြီလို့ John Hopkins တက္ကသိုလ်ကနောက်ဆုံးထုတ်ပြန်တဲ့ဆင်းမှာပြောထားပါတယ်။ Atlanta, Georgia, Ohio, Utah အပါအဝင်ပြည်နယ်6ပြည်နယ်မှာတရက်ထဲမှာကူးစက်မှုအများဆုံးဆန့်ကျင်တင်လာတဲ့ဖြစ်ပါတယ်။American ပြည်အောင်စုမှာကဒီ virus ပိုထိန်းချုပ်ရေးလှုပ်ဆောင်ချက်ကတသမတ်တည်းမရှိလို့ပိုကူးစက်မှုအခြေအနေပိုပြောဆိုးလာနေရတယ်လို့ American ထိတ်တန့်ကူးစက်ရောဂါပညာရှင် Anthony Fauci ကပြောသွားပါတယ်။တခြားတိုင်းပြည်တွေနဲ့ရှင် American ရဲ့ပိုကူးစက်မှုထိန်းချုပ်ရေးလှုပ်ဆောင်ချက်ကတိတ်အလုံးမဖြစ်ပါဘူးလို့ဒေါက်တာ Fauci က538 online သုံးသပ်ချက်စာမျက်နှာနဲ့အမေးအဖြေမှာပြောသွားတာပါ။ပိုကူးစက်မှုများတဲ့ပြည်နယ်အသီးသီးမှာလုပ်ငန်းတွေပြန်ဖွင့်ဖို့လှုပ်ဆောင်နေပြီးမြဲတကယ်တမ်းဒီပြည်နယ်တွေကိုပိတ်ဖို့ပြန်ပြီးတော့လှုပ်ဆောင်တယ်လို့သူကပြောပါတယ်။ဘရာဇီးလ်နိုင်ငံမှာတော့ပိုကူးစက်သူ2တန်းနီးပါးလောက်ရောက်လာပြီဖြစ်ပါတယ်။တည်ဝင်စည်းရင်းရာတည်ဆုံးသူ9,000ကျော်သွားပါပြီ။တောက်စာနေကနောက်ဆုံးသတင်းရဆိုရင်24နာရီအတွင်းမှာတည်ဆုံးသူက1,200ကျော်ရှိပြီးတော့အဲ့ဒီကာလအပိုင်းခြားအတွင်းမှာပိုကူးစက်သူက4,000ခွဲကျော်ရှိတယ်လို့ဘရာဇီးလ်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ကမ္ဘာမှာဒီလိုမျိုးကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဟာဆက်ပြီးတော့ရှိသွားမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အရေးပေါ်အစီအစဉ်အကြီးအကဲကပြောသွားတာပါ။လက်ရှိအချိန်မှာဆိုရင်ဒီဗိုင်းရပ်စ်ပိုးကိုအမြင့်ပြုတ်အောင်လုပ်နိုင်မဲ့ပုံမရှိဘူးလို့ဒေါက်တာမိုက်ရိုင်ယန်ကဂျနီဗာမှာတောက်ကြနေကပြောသွားခဲ့ပါတယ်။ကမ္ဘာမှာပိုးကူးစက်မှုအဆိုးဆုံးအခြေအနေဒုတိယကြော်ပြန်မဖြစ်ဖို့ဆိုရင်တော့မျိုးရွာတွေကိုအဝင်ထွက်ပိတ်ဆို့ပြီးတော့အပြင်မသွားရအောင်အခြေအနေပြန်တက်မှတ်တော့မှဒီရောဂါပိုးကူးစက်မှုကိုတားဆီးနိုင်မယ်လို့သူကပြောပါတယ်။ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတော့ COVID-19 ကမ္ဘာကပ်ဘေးရောဂါဟာအမတမပြင်းထန်ပေမဲ့လည်းမရရအောင်ထိန်းချုပ်လို့တော့ရနိုင်ပါသေးတယ်လို့ပြောသွားတာပါ။ဒါမဲ့လည်းပြီးခဲ့တဲ့သတင်း6ပတ်အတွင်းမှာကမ္ဘာမှာပိုးကူးစက်မှုနှစ်ဆကျော်မြင့်တက်လာတယ်လို့လည်းသူကပြောသွားပါတယ်။ကမ္ဘာနိုင်ငံစုံမှာကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူတွေထဲမှာတော့လက်တင်အမေရိကဒေသကနိုင်ငံကောင်းဆောင်တွေလည်းပါဝင်ပြီးတော့သူတို့ကပိုးကူးစက်မှုအခြေအနေကိုအသုံးချပြီးတော့ဒီကနေတိုင်းပြည်အတွက်အကျိုးဖြစ်စေဖို့ဗိုင်းရပ်စ်အန္တရာယ်ကာကွယ်ရေးအသိပညာပေးမှုတွေလုပ်နေကြပါတယ်။ပြည်ထောင်စုတရင်ပတ်အတွင်းမှာပိုးကူးစက်သူတွေထဲမှာတော့သမရနှစ်ဦးနဲ့ထိတ်တန့်နိုင်ငံကောင်းဆောင်တို့ပါဝင်ခဲ့လို့ဒေတာရင်းကျဲမော်ရင်နဲ့စီးပွားရေးအချက်အသေးတွေကိုပို့ပြီးတော့အခြေအနေစိုးသွားစေပါတယ်။ဘရာဇီးလ်မှာသမရယာယစ်ဘောဆိုနာရိုပိုးကူးခံရပြီးတော့ဘိုလီးဗီးယားကြားဖြတ်သမရယန်နဲနာနက်စ်နဲ့ဗနက်ဇွဲလားနိုင်ငံကဆိုရှယ်လစ်ပါတီအကြီးအကဲဒီယူစတာဒိုကဘယ်ယိုတို့ကိုဗစ် -19 ဖြစ်နေကြတယ်လို့အများပြည်သူကကြေညာထားပါတယ်။လက်တင်အမေရိကဒေတာနိုင်ငံတွေမှာကခေါင်းဆောင်ပိုင်းတွေကဆိုရင်သမရကအစမျိုးကြီးတွေကမျိုးတော်ဝင်တွေပါဝင်ပိုးကူးဆက်ခံရသူစုစုပေါင်း42ယောက်ရှိတယ်လို့အတည်ပြုထားနိုင်ပါပြီ။မျိုးသေးလေးတွေကအုပ်ချုပ်သူတွေပါဆိုရင်တော့ဒီထက်မကများပြီးတော့ရာခိုင်နှုန်းထိရှိနိုင်တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။သူတို့တွေကအများစုအလုပ်ပြန်လုပ်နိုင်ပေမဲ့တော်တော်များများတော့ခံနေရဆဲဖြစ်ပါရဲ့။ပိုးကူးစက်မှုကမ္ဘာဒုတိယအများဆုံးဘရာဇီးလ်နိုင်ငံသမရကတော့ COVID-19 အတွက်ကောင်းတယ်လို့သူပြောနေခဲ့တဲ့ငှက်ဖျားဆေးကိုတောက်သုံးနေပါရင်ဒီ hydrochloroquine ဆေးက COVID-19 ရောဂါပျောက်မပျောက်ဆိုတာအတိမပြုတ်နိုင်သေးတဲ့ဆေးဖြစ်ပါရင်ဒီလိုမျိုးသိပ္ပံကြီးကြအတိပြုတ်လို့မရသေးတဲ့ဆေးဝါးတွေသုံးဆွဲပြကြတာတွေရှိလို့အများပြည်သူအယူမှားပြီးတော့အန္တရာယ်ဖြစ်မဲ့အပေါ်မှာပညာရှင်တွေစိုးရိမ်နေကြပါတယ်ကမ္ဘာနိုင်ငံစုံမှာကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူတွေထဲမှာတော့လက်တင်အမေရိကဒေတာကနိုင်ငံကောင်းဆောင်တွေလည်းပါဝင်ပြီးတော့သူတို့ကပိုးကူးစက်မှုအခြေအနေကိုအသုံးချပြီးတော့ဒီကနေတိုင်းပြည်အတွက်အကျိုးဖြစ်စေဖို့ဗိုင်းရပ်စ်အန္တရာယ်ကာကွယ်ရေးအသိပညာပေးမှုတွေလုပ်နေကြပါသေးတယ်။ ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပိုးကူးဆက်သူတွေထဲမှာတော့သမရနှစ်ဦးနဲ့ထိတ်တဲနိုင်ငံကောင်းဆောင်တူပါဝင်ခဲ့လို့ဒေတာရင်းကျဲမာရင်းနဲ့စီးပွားရေးအချက်တဲတွေကိုပို့ပြီးတော့အခြေအနေစိုးသွားစေပါတယ်ဘရာဇီးလ်မှာသမ္မတယာယစ်ဘောဆိုနာရိုပိုကူးခံရပြီးတော့ဘိုလီးဗီးယားကြားဖြတ်သမ္မတယန်နဲနာနက်စ်နဲ့ဗနီဇွဲလားနိုင်ငံကဆိုရှယ်လစ်ပါတီအကြီးအကဲဒီယိုစတာဒိုဂက်ဘယ်ယိုတို့ကိုဗစ် -19 ဖြစ်နေကြတယ်လို့အများပြည်သူကကြေညာထားပါတယ်။လက်တင်အမေရိကဒေတာနိုင်ငံတွေမှာကခေါင်းဆောင်ပိုင်းတွေကဆိုရင်သမ္မတကအစမြို့ကြီးတွေကမြို့တော်ဝင်တွေပါဝင်ပိုကူးဆက်ခံရသူစုစုပေါင်း42ယောက်ရှိတယ်လို့အတည်ပြုထားနိုင်ပါပြီ။မျိုးအသေးလေးတွေကအုတ်ချုပ်သူတွေပါဆိုရင်တော့ဒီထက်မကများပြီးတော့ရာခိုင်နှုန်းထိရှိနိုင်တယ်လို့ AB သတင်းမှာဖော်ပြထားပါရဲ့။သူတို့တွေကအများစုအလုပ်ပြန်လုပ်နိုင်ပေမဲ့တော်တော်များများတော့ခံနေရဆဲပဲဖြစ်ပါရဲ့။ပိုကူးဆက်မှုကမ္ဘာဒုတိယအများဆုံးဘရာဇီးလ်နိုင်ငံသမ္မတကတော့ COVID-19 အတွက်ကောင်းတယ်လို့သူပြောနေခဲ့တဲ့ငှက်ဖျားဆေးကိုတောက်သုံးနေပါရဲ့။ဒီ hydrochloroquine ဆေးက COVID-19 ရောဂါပျောက်မပျောက်ဆိုတာအတိမပြုတ်နိုင်သေးတဲ့ဆေးဖြစ်ပါရဲ့။ဒီလိုမျိုးသိပ်ပန်နေကြအတိပြုလို့မရသေးတဲ့ဆေးဝါးတွေတုံးဆွဲပြကြတာတွေရှိလို့အများပြည်သူယူမှားပြီးတော့အနေရဖြစ်မဲ့အပေါ်မှာပညာရှင်တွေစိုးရိမ်နေကြပါတယ
်။ View American Sun ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ Lightometer 31 kHz 9833ညLightometer 32 kHz 9303ညLightometer 51 kHz 5885တို့အပြင်စနေတနင်္ဂနွေမှာ Lightometer 190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ View American သံကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ 18,114 ယောက်ရှိတာကြောင့်နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးဆန်ကျင်တင်ခဲ့ပြီးကူးစက်သူလည်း 7,000 ကျော်သွားခဲ့ပြီဖြစ်ပါတယ်။ဒါကြောင့်တချို့ဗိုင်းရပ်စ်ကူးစက်မှုအနေနဲ့များတဲ့ပြည်နယ်တွေမှာအသွားလာကန့်သတ်မှုတချို့ပြန်လောက်လာနေပါတယ်။အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်သူ 7,200 ကျော်ရှိပြီးဒီနေ့မှနောက်ထပ်519ယောက်သေဆုံးခဲ့တာကြောင့်သေဆုံးသူလည်း 12,000 ကျော်သွားပြီဖြစ်တယ်လို့အိန္ဒိယဂျာမန်ဝန်ကြီးဌာနကဒီနေ့ပြောပါတယ်။နေပြန်ကောင်းလာတဲ့သူအရေအတွက်လည်းတိုးလာပြီးတော့62ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံမှာပြည်နယ်28ခုရှိပြီးတော့ဗိုင်းရပ်စ်ကူးစက်မှုအားလုံးရဲ့90ရာခိုင်နှုန်းဟာမဟာရာရှထရာတမီနာဒူနယူးဒေလီပါဝင်ပြည်နယ်8ခုမှာဖြစ်နေတာပါ။လူရေအများဆုံးရှိတဲ့ Uttar Pradesh ပြည်နယ်မှာတော့လူတွေကိုအခုသတင်းပတ်ကုန်မှပြင်မထွက်ကြဖို့မိန့်ထုတ်လိုက်သလိုတခြားပြည်နယ်တွေမှာလည်းကန့်သတ်ချက်တွေချမှတ်လာနေပါတယ်။ဩစတြေးလျနိုင်ငံမှာ Remdesivir ဆေးကိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုအတွက်ယာယီခွင့်ပြုလိုက်တယ်လို့ဩစတြေးလျနိုင်ငံရဲ့ရောဂါဓာတ်ဆီးစစ်ဆေးကူးစက်ရေးကုန်ပစ္စည်းဆိုင်ရာအသင်းကပြောပါတယ်။ရောဂါဖြစ်ပွားမှုပြင်းထန်ပြီးဆိုးရိမ်ရတဲ့ COVID-19 လူနာတွေဒီဆေးနဲ့ဆန်းသက်ကူးစက်တာမှာအချိန်တိုတိုနဲ့ပြန်ကောင်းလာနေတာကိုတွေ့ရပါတယ်။ဩစတြေးလျနိုင်ငံ Victoria ပြည်နယ်မှာမနေ့ကဗိုင်းရပ်စ်ကူးစက်ခံသူ288ယောက်အထိမြင့်တက်ခဲ့ပြီးတဲ့နောက်အခုလိုခွင့်ပြုလိုက်တာဖြစ်ပါတယ်။အန်ဒစီယာဆေးကိုအပြင်းထန်နေမကောင်းပြီးအောက်ဆီဂျင်အသက်ရှူဆက်တက်ထားတဲ့သူတွေနဲ့ဆေးုံတက်နေရတဲ့သူတွေပဲရရှိမှာဖြစ်တယ်လို့အာနာဘိုင်းလေးကပြောပါတယ်။ဩစတြေးလျနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူ9000ကျော်နဲ့သေဆုံးသူ108ယောက်ရှိပါတယ်ခင်ဗျာ။ဇူလိုင်လ10ရက်နေ့ကကျင်းပခဲ့တဲ့စင်ကာပူရွေးကောက်ပွဲမှာလက်ရှိအာဏာရ People's Action Party PAP ကအမတ်နေရာအများစုအနိုင်ရသွားပါတယ်။စင်ကာပူပါလီမန်ရဲ့အမတ်နေရာ93နေရာမှာPAP ပါတီက83နေရာအနိုင်ရခဲ့ပြီးတော့အဓိကအတိုက်ခံဖြစ်တဲ့အလုံသမားပါတီက10နေရာအနိုင်ရခဲ့ပါတယ်။ဒါဟာအတိုက်ခံတွေဘက်ကအမတ်နေရာအများဆုံးရရှိတာလည်းဖြစ်ပါတယ်။ PAP ပါတီဟာ1965ခုနှစ်ကတည်းကစင်ကာပူနိုင်ငံမှာအာဏာရလာခဲ့တာဖြစ်ပြီးတော့ဒီရွေးကောက်ပွဲမှာလည်းထပ်အနိုင်ရတာကြောင့်ဝန်ကြီးချုပ်လီရှန်လုံးကိုပဲခေါင်းဆောင်ဖြစ်နောက်ဆုံးအကြိမ်ဆက်ပြီးတော့တင်မြှောက်သွားမယ်လို့အတော်များများကခန့်မှန်းထားကြတာပါ။ဒီကနေ့2025ရွေးကောက်ပွဲမှာတော့ PAP ပါတီဟာစုစုပေါင်းမဲရေအတွက်80ရာခိုင်နှုန်းရရှိခဲ့ပြီးတော့အခုဒီချိန်မှာတော့67ရာခိုင်နှုန်းပဲရရှိခဲ့တာဖြစ်ပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လုံးကတော့ရွေးကောက်ပွဲမှာအနိုင်ရပေမဲ့လည်းမဲဆန္ဒရှင်တွေကထောက်ခံမဲအရေးအတွက်ကြာဆင်းပြီးမျှော်လင့်ထားတာမရခဲ့ဘူးလို့ဒီကနေ့မနက်သတင်းကရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။73ချိန်မြောက်စင်ကာပူရွေးကောက်ပွဲအတွက်စင်ကာပူလူထုကိုချီးကျူးကုန်ပြုပါကြောင်းနဲ့ဝန်ကြီးချုပ်လီရှန်လွန်းနဲ့ PAP ပါတီနိုင်ရတဲ့တော်လည်းချီးကျူးကုန်ပြုပါကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဇူလိုင်လ10ရက်နေ့မှာပဲပြည်ပတဲ့သဝင်လာထဲမှာပြောထားပါတယ်ခင်ဗျာ။တရုတ်နိုင်ငံနဲ့ထိုင်ဝမ်ကြား10နှစ်ကြာစီးပွားရေးပူးပေါင်းဆောင်ရွက်မှုမူပေါင်းသဘောတူညီချက်ကိုတရုတ်နိုင်ငံဘက်ကပြန်သုံးသပ်လာနေပြီးတော့ဒီသဘောတူညီချက်ကိုတရုတ်ဘက်ကအဆုံးသတ်ဖို့ရှိတယ်လို့တရုတ်သတင်းမီဒီယာတွေကအရေးအမှတ်ပြောကြားလိုက်ပါတယ်။ဒ နိုင်ငံကကုန်စည်800ကျော်ကိုကုန်သွယ်ကုန်တွေလျှော့ချပြီးတော့နောက်ထပ်လည်းထပ်ပြီးလျှော့ချသွားဖို့သဘောတူထားတဲ့ဒီသဘောတူညီချက်ဟာဆယ်စုနှစ်တင်တဲ့ချီပြီးတော့ဆက်ဆံရေးကောင်းမွန်ခြင်းမရှိခဲ့တဲ့အစိုးရနှစ်ခုကြားနှစ်နှစ်ကြာယုံကြည်မှုတည်ဆောက်ပြီးရခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတစ်ဖက်နဲ့တစ်ဖက်အဲ့ဒီယုံကြည်မှုတည်ဆောက်ထားတာတွေဟာအခုခါမှဆုံးရှုံးသွားပြီဖြစ်ပြီးထိုင်ဝမ်ကကုန်ပစ္စည်းပြင်ဖို့သူတွေအနေနဲ့တရုတ်ဈေးကွက်ကိုတိတ်ပြီးတော့အားကိုးလို့မရဘူးဆိုတာကိုလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းနားလည်သိရှိခဲ့တယ်လို့အကဲခတ်တွေကပြောပါတယ်။နဖတ်သဘောတူညီချက်သတ်တမ်းဒီနေ့မှကုံဆုံးမှဖြစ်တယ်လို့လည်းတရုတ်သတင်းမီဒီယာတခုကပြောပါရယ်သဘောတူညီချက်ကနေနှုတ်ထွက်မယ်ဆိုရင်တော့ရပ်ပေါင်း180ကျိုတင်ပြီးအတိပေးအကြောင်းကြားမှာပါဒါနဲ့ပတ်သက်လို့စိစက်ဆွေးနွေးမှုတခုခုပြန်ဖြစ်လာဖို့ကတော့သိမလွယ်လောက်ပါဘူးအကြောင်းကတော့ထိုင်ဝမ်သမ္မတဆိုင်ဝမ်ကတရုတ်နဲ့ထိုင်ဝမ်ဟာတနိုင်ငံတည်းဖြစ်တယ်လို့သတ်မှတ်ဖို့ငြင်းဆန်ခဲ့တာကြောင့်နဖတ်ကြားတရုတ်ဝင်ဆွေးနွေးပွဲတွေကို2016ခုနှစ်မှာတရုတ်ဘက်ကရပ်ဆိုင်ထားခဲ့တာကြောင့်ဖြစ်ပါရယ်ခင်ဗျာမနက်ငယ်ကဆွေဆောင်ရအမှုပညာရှင်တဦးဖြစ်တဲ့နမဲကျော်မင်းသားကြီးဦးကျော်ဟိဒီနေ့ပဲကွယ်လွန်သွားခဲ့ပါပြီ။မင်းသားကြီးဦးကျော်ဟိတဖြစ်လဲဦးစင်းကိတိသာရဟာအော်စတြေးလျနိုင်ငံကင်မရာမြို့တော်မှာရဟန်းဖြစ်တဲ့သတင်းသုံးနေထိုင်တာဖြစ်ပြီးတော့ဒီနေ့ဇူလိုင်လ17ရက်နေ့အော်စတြေးလျနိုင်ငံဒေသစံတော်ကြီးမနက်ပိုင်းကတတ်တော်83မြေအရွယ်မှာသင်္ကန်းဝတ်နဲ့ပြန်လည်တော်မူသွားခဲ့တာဖြစ်ပါတယ်။ဦးကျော်ဟိက2008ခုနှစ်အသက်62နှစ်အရွယ်မှာအမှုပညာလောကကိုဆွတ်ပြီးတော့ရဟန်းပေါ်ဝင်သွားခဲ့တာပါ။ဒီမှာရုပ်ရှင်လောကမှာအောင်မြင်ဆုံးမင်းသားတယောက်လို့ဆိုရမယ်ဦးကျော်ဟိဟာအကားအချက်အနစ်ကမြစ်တာမွန်တဲတိမှာနေဝင်သည်ပန်းမြိုင်လေကဥယျမှုဝေလဲမွေးကျွေလဲမွေးနေကမွေးတဲ့လရုပ်ရှင်နေနဲ့အကယ်ဒမီ၅ခုရခဲ့တာဖြစ်ပါတယ်။ဒါပြန်ကြီးအောင်ဆောင်တော့တောင်းပန်းစကားမီလာရှိကစိုင်းမီလာအချွေလွားနေမယ်မမလူစောရိုက်စားစားတဲ့ရုပ်ရှင်နဲ့ဗီဒီယိုစကားပေါင်းများစွာကိုလည်းရိုက်ခဲ့ပြီးတော့နောက်ပိုင်းမှာရုပ်ရှင်ဒါရိုက်တာလည်းလုပ်ခဲ့သူတူဖြစ်ပါတယ်။ဒါပြင်စင်မော်ကသချင်းများအိပယ်ရှိသောလူအပါဝင်တခြားတကူတော့တေးစီးပြီးနေတဲ့တခြားသူတွေနဲ့တွဲပြီးထုတ်ဝေတဲ့တေးစီးပြီးအခွေတွေတော်ပြနာလဲတည်ဆူခဲ့ပါတယ်။ကျော်ဟေးရဲ့တရုပ်ဆောင်အမူအရာတွေစကားပြောဟန်တွေနဲ့စတေရှိုးတွေမှာသူ့ရဲ့ကြီးစိုးဖျော်ပြဟန်တွေကအဲ့ဒီခေတ်ကလူငယ်တို့အပေါ်မှာအတော်လေးနှောင့်မှုရှိခဲ့သလိုလူကြီးလူငယ်မရွေးနှိမ့်ချိုက်အားပေးမှုကိုလည်းတခဲနဲ့ရရှိခဲ့သူဖြစ်ပါတယ်။1990ပြည်လူနှစ်တွေကရုပ်ရှင်မင်းသားကျော်သူနဲ့တွဲရိုက်ခဲ့တဲ့အကျွေးဗီဒီယိုစကားတွေက10နှစ်ဆိုတဲ့သူပြောခဲ့တဲ့စကားဟာလူတွေကြားမှာအခုချိန်ထိပြောနေဆွဲထင်ကြံရည်နေတဲ့စကားလည်းဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်ပဲဒီနေ့ဦးကျော်ဟင်းကွယ်လွန်တဲ့နေ့ဟာလွန်ခဲ့တဲ့73နှစ်ကသူ့ရဲ့တူဖြစ်တဲ့နိုင်ငံတော်မင်းသားဒွေးကွယ်လွန်တဲ့နေ့နဲ့လည်းတရက်ထဲဖြစ်နေပါတယ်။ဦးကျော်ဟင်းက2018ခုနှစ်နှစ်စာမိုင်းကစပြီးတော့နှလုံးသွေးကြောပိတ်တဲ့ရောဂါကိုခံစားခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီအမေရိကန်တန်ကနေမြန်မာဘာသာစီစဉ်နေကိုဆက်ပြီးတော့အသံလွှင့်ပေးနေပါဗျ။အခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
။ကျမဆုမွန်ပါရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံဘာဆာချာကျွန်းပေါ်ကဒုက္ခသည်တွေကိုစခန်းတွေကိုပဲပြန်ပို့ပေးဖို့ဒုက္ခသည်တွေကမြစ်တာရက်ခံတောင်းဆိုတဲ့အကြောင်းပြောပြပေးကြပါတယ်။ပင်လယ်ထဲမှာသတင်းပတ်တွေနဲ့ခြီဆက်လေးနဲ့မျောနေတဲ့ကလေးငယ်33ဦးပါဝင်တဲ့ရိုဟင်ဂျာလေစီးပြည့်ဒုက္ခသည်300ကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကကယ်တင်ခဲ့ပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကြိုတင်ကာကွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့လူသူကင်းဝေးတဲ့ပင်လယ်တွေကဘတ်ဆန်ချာကျွန်းမှာပို့ဆောင်ထိန်းသိမ်းထားတာအခုဆိုရင်လေးလာနီးပါးရှိလာပြီးဖြစ်ပါတယ်။ဒီဘတ်ဆန်ချာကျွန်းဟာရာသီဥတုဆိုးဝါးပြီးကျန်းမာရေးဆောင်ရှောက်မှုနဲ့အသက်အန္တရာယ်ဆိုးရင်ရတာကြောင့်ဒီကလေးငယ်လေးတွေပါပါဝင်တဲ့ဒုက္ခသည်300ကျော်ဘေးအန္တရာယ်မရှိအောင်ဒီကျွန်းကနေအမြန်ဆုံးပြောင်းရွှေ့ပေးဖို့ HRW လူခွေဆောင်ကြီးအဖွဲ့ကြီးကတောင်းဆိုသလိုကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်ကလည်းဒီဒုက္ခသည်တွေကိုဘေးကင်းလုံခြုံတဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းလေးစီကိုပို့ပေးဖို့တောင်းဆိုထားတာပါ။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကတော့ဒီလူတွေမြန်မာပြည်ပြန်မယ်လို့သဘောတူမှကျွန်းကထွက်ခွာခွင့်ပေးမယ်အကြောင်းပြောဆိုနေတဲ့အပေါ်ကုတုပလောင်ဒုက္ခသည်စခန်းကကိုကာမေးကဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့အဲ့ဒီဒုက္ခသည်တွေမြန်မာပြည်ပြန်ရင်ကျုံရနိုင်တဲ့ဘေးကိုလည်းထည့်သွင်းစဉ်းစားကြည့်ချင်ပါတယ်လို့ပြောပါတယ်
။ကျွန်တော်တို့အရင်ကဆိုရင်လည်းပဲဘာဖြစ်လို့လဲဆိုတော့အဲ့ဒီနေလိုက်တဲ့နေရာကတော့အင်မတန်မှအန္တရာယ်ရှိတဲ့နေရာလို့ကျွန်တော်တို့ယူဆမိပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီမှာပက်ပက်လေးမှတော့ဘာလေရေပဲလိုင်းလေတိုက်နေတာပဲဒီနေရာမှာ။အခုကတော့အဲ့ဒီမှာလူ300နေလိုက်တဲ့လူတွေကဘယ်လိုအကျန်နေမှရှိခဲ့ဘယ်လိုအကားကနေလမ်းဆိုင်ရလဲဆိုတာပဲသူတို့တယောက်မှရှိမှမဟုတ်ဘူး။တကယ်များဘင်္ဂလားဒေ့ရှ်ဆိုတာလည်းအဲ့ဒီဘက်ကိုပို့မယ်ဆိုရင်တော့ကျွန်တော်တို့ဒီမှာ represent လုပ်နေတဲ့လူတွေပုံကိုယ်ရှိသေးတယ်သူတို့နဲ့တွေ့ဆုံတွေ့နေပြီးတော့အပြေရှားရင်ပို့ပြီးတော့စံပြေလို့ရပါ ဒီမှာလဲဘာကြောင့်လဲဆိုတော့ဟိုအဲ့ဒီမှာရှိပါဘူးအဲနဲ့မှမစိုက်တဲ့နာမြင်းနဲ့စိုက်ပွဲတွေပြင်းနေတာပဲအဲ့ဒီကြားမှာဘယ်လိုပုံစံနဲ့တရားလူတွေကသွားပြီးတော့နေရမှာလဲကျွန်တော်အနေနဲ့ဘင်္ဂလားဒေ့ရှ်ဆိုတော့ကိုပြောချင်တာတခုပဲအဲ့ဒီရှိမှရှိတဲ့လူ300ကိုဒီမှာပို့လိုက်ရင်ကိုပြီးတော့အဆင်ပြေမယ်လို့ပြင်တယ်
အဲ့ဒီဘာသာကြားကျုံးကိုပို့ဆောင်ခံထားရတဲ့ရိုဟင်ဂျာဒုက္ခသည်တွေကရောကန်တင်းကရိုဟင်ဂျာတွေကလည်းဒီလူတွေကိုကန်ထဲမှာပဲခေါ်ထားဖို့တောင်းဆိုပါတယ်လို့ဘာလုခါလီဒုက္ခသည်စခန်းကရိုဟင်ဂျာကိုယ်စားလှယ်ကပြောပြပါတယ
်အဲ့ဒီဘာသာကြားကျုံးကိုပို့လိုက်တဲ့ဒုက္ခသည်တွေကသူတို့ကလောကွားရဲ့အဖွဲ့အစည်းကိုတလကောင်ကုလသမဂ္ဂအဖွဲ့အစည်းကိုသူတို့ကတောင်းဆိုကြပါတယ်ဘာဖြစ်လို့စီအဲ့မှာတော့သူတို့ကမိသားစုနဲ့မဟုတ်ဘူးနဲ့တဝူးကြီးအလိုက်သူတို့ကနေတိုင်းတရားတော့သူတို့ကအငင်းငင်းစွရင်တာပေါ့ဗျာမိသားစုနဲ့ကွဲကွာနေတာတကြောင်အဘွားဘင်းတွေဆိုင်ရောက်မှာကိုစွရင်တာတကြောင်ကျွန်တော်ကခုနေတိုင်းတဲ့ဒုက္ခတွေစကြံကိုသူတို့ကပြန်လေးနေတိုင်းရင်းနဲ့ဆိုပြီးတော့သူရဲ့စစ်ဆန္ဒကိုတောင်းဆိုတာကိုကျွန်တော်ကကြားသိနေရပါတယ်ဒါပေမဲ့အဲ့ဒီတောင်းဆိုချက်ကိုလင်္ကလာတဲ့အစိုးရဘက်ကလာရောက်လက်တလာခြင်းအတော့မသိရသိရပါဘူးခင်ဗျာအဲ့မှာဘာချောင်းချောင်းကျုံးကိုပြန်တဲ့မိသားစုကပါပူဆောင်မယ်ဆိုပြီးတော့အဲ့ဒီလိုကကျွန်တော်ကကြားသိနေရပါတယ
်ကဲနေတဲ့မှာလူဦးရေများပြားလာတဲ့အတွက်အဲ့ဒီဒုက္ခတွေကိုခွဲဝေပို့ပေးဖို့ဘင်္ဂလားဒေ့ရှ်ဆိုရကစီစဉ်ထားတဲ့ဒီဘာဆာချာကျုံးဟာလူတွေထိုင်ဖို့မတင်တော်တဲ့အနေနဲ့ရှိတဲ့ကျိုးဖြစ်တဲ့လူ့ခွေဖွဲ့စည်းတွေဘက်ကစိုးရိမ်နေကြသလိုဒုက္ခတွေဘက်ကလည်းတွားပြီးတော့နေဖို့အတွက်တောင်းလျှောက်ရင်းဆိုင်ခဲ့တဲ့နေရာတစ်ခုဖြစ်လို့အခုတွားထားတဲ့ဒုက္ခတွေကိုလည်းအများဆုံးရွှေ့ပြောင်းပေးစေချင်ပါတယ်လို့ကိုကြီးဆလန်ကပြောပါတယ
်။ဘင်္ဂလားဒေ့ရှ်အစိုးရဘက်ကကျွန်တော်ဒူရင်ဂါဒုက္ခတွေကိုအချင်းချင်းသူတို့ကကြောက်စုခဲ့တာရှိပါတယ်။ဒါပေမဲ့ကျွန်တော်ရဲ့ဒီကျုံးမှာတွားရောက်နေတိုင်းရဲ့ဆန္ဒမရှိတာကိုကျွန်တော်ပြန်ပြီးတော့တွန်းပြန်ခဲ့ပါတယ်ခင်ဗျာ။ဘာကြောင့်ကျွတ်မှာ900 300ရှိတယ်လို့ကိုမြမပြေပြန်ပုံးမယ်ဆိုတာအဲ့ဒါတော့အဲမြမပြေပေါ်မယ်ဆိုရင်အလုံးကိုပေါ်ဖို့ဆိုရင်ကျွန်တော်တို့ကလက်ခံပါတယ်ဘာဖြစ်လို့ဆိုရင်ကျွန်တော်တို့ရဲ့မူလရရှိတဲ့မွေးရပါနိုင်ငံသားကွယ်ရနဲ့ဘေးကင်းလုံခြုံစွာကျွန်တော်တို့ရဲ့မူရင်းဒေသကိုပြန်နိုင်ရအတွက်ကျွန်တော်တို့အမြဲတောင်းဆိုနေတာရှိပါတယ်အဲ့ဒီအချလာတိုင်းမြမဆွေရတော်လကောင်နောက်နိုင်ငံတကာအဖွဲ့အစည်းတကြေလွေမှုတစုံတကူကျိုးလို့ပြင်းနေဆိုရင်ကျွန်တော်အလုံးအပြန်ပါပ
ါဘာဆာကြကျုံးပေါ်ကဒုက္ခသည်တွေကိုကောင်းကောင်းစောင့်ရှောက်ထားပြီးတော့အဲ့ဒီမှာတော့ cost ဘဇာကဒုက္ခသည်စခန်းလေးလို့လူတွေပြစ်သိမ့်ကြံ့ကြံ့မနေပါဘူးလို့ဘင်္ဂလားဒေ့ရှ်အာဒါပိုင်တွေကဆိုပါတယ်ရိုဟင်ဂျာလို့ခေါ်တာကိုလက်မခံထားတဲ့မြမဆွေရဘက်ကတော့ဒီဒုက္ခသည်တွေပြန်လည်လက်ခံရေးနိုင်ငံသဘောတူညီချက်အရာလှုပ်ဆောင်မယ်လို့ပြောထားပေမဲ့ဒီ COVID-19 ကပ်ရောဂါကာလအတွင်းမှာတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်လေးရပ်ဆိုင်နေတာလည်းဖြစ်ပါတယ်ရှင်ကျွန်မဆုမွန်ပါ
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ9:00ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံပတ်ချမ်းမှာကိုဗစ်အရေးပေါ်ကာလအတွင်းကင်းတဲ့စစ်ဆေးဓာတ်တွေပို့ပြီးတော့တင်းကျပ်လာတဲ့အပြင်နေဆက်ခြံစည်းရိုးခတ်တာတွေပါလုပ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မအေးမှာပါ။ခမ်းမြန်မာနယ်ဆက်ချင်းရိုင်ခရိုင်နဲ့တက်ခရိုင်တွင်းမှာရွှေပြောင်းလို့သမားတွေခိုးဝေမှုမရှိအောင်ဆိုပြီးနယ်ဆက်မှာတန်ဆူးကျိုးအကရန်နေနဲ့တားဆီးလှုပ်ဆောင်နေရမှာအဲ့ဒီငယ်မြေခံတိုင်းမှုဗိုလ်ချုပ်တွေကိုယ်တိုင်ဇူလိုင်လ10ရက်နေ့ကတွားရောက်ဆစ်ဆီးခဲ့ကြပါရဲ့တက်ခရိုင်တွင်းမှာတော့နလီစဝံတက်ကဗိုလ်ချုပ်အကရစ်နတ်ချုပ်ခဟန်ကလာရောက်ဆစ်ဆီးခဲ့ပြီးချင်းရိုင်ခရိုင်မှာတော့ဗိုလ်ချုပ်တန်ထဖွန်ကိုစာလိုဘီကလာရောက်ဆက်စည်းခဲ့ပြီးထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်အခုလိုမျိုးနေကြမင်းတခြားမှာအတားအဆီးတွေနဲ့ကင်းလက်ဆက်စည်းမှုတွေတိုးမြင့်လှုပ်ဆောင်နေတာဟာ COVID-19 ရောဂါထိန်းချုပ်ရေးရဲ့လှုပ်ဆောင်မှုတစ်စိတ်တစ်ပိုင်းပဲဖြစ်ပါတယ်မဲဆိုင်နေကြတခြားကနေနေရာ22ခုမှာ CCTV တွေတိုးမြင့်တပ်ဆင်ထားပြီး drone ကင်းထောက်ရင်ငယ်တွေနဲ့ပါခိုးဝင်လာမဲ့သူတွေကိုစောင့်ကြည့်ဖို့အတွက်ပြင်ဆင်ထားပါတယ်ဆိုပြီးပြောဆိုသွားတာပါဒီအပိုင်းတွင်ချင်းနိုင်ခရိုင်မဲဆိုင်မြို့ဘက်ကိုခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုတော့ထိုင်းဘက်ဝင်9000ဒဏ်ရာခံရမှာဖြစ်ကြောင်းအမိန့်ထုတ်ပြန်ထားပါတယ် ဒီအပိုင်းအတွင်းမှာပဲမြန်မာအများစုပါတဲ့နိုင်ငံသားက၃000တန်းမနည်းကိုလည်းထိုင်းတက်ကဖမ်းဆီးထားတယ်လို့ဆိုပါတယ်။ကျွန်မမအေးအေးမှာထိုင်းမြန်မာနေသက်ကနေသတင်းပေးပို့နေတာပါ။
ညီမလေးတို့မှာရှိတဲ့ရုပ်ခွင့်ရဲ့ပတ်သက်တဲ့အကြောင်းအရာကိုတင်ဆက်ပေးနေတယ်။ဂျိုးတန်ပတ်စီပေါ့ကတ်စီစဉ်ကနေဆိုလိုက်ပါတယ်။ဒီစီစဉ်ကိုစံတရားမြန်မာနဲ့ပြည်ရှင်ရွယ်နယ်တို့ကပူးပေါင်းတင်ဆက်ပေးပါတယ်။ဒီမှာကတော့အရာပါ။ဒီဘက်မှာတော့ဒဝေခေရရှိလုပ်တာတွေအကြီးအကဲမှုပုံရရဲ့ပဲစဉ်ကိုစီးပွားရေးလုပ်ငန်းကြီးတစ်ခုကလောက်ကန်ခွင့်ရပါရင်ကျွန်းမတ်တပ် ခံနေရနှစ်ပေါင်းဝီယာနဲ့ဖြီးပြီးဒီလိုဒီမှာဒီကိုလုတ်ကင်စားပေါင်းနေကြတာလေအဲ့ဒါဆိုတော့ဒီကျောင်းကလည်းအဲ့လိုအကုန်လုံးပြေးလိုက်လို့တော့မဖြစ်ဘူးနော်ခံစားခဲ့ဖို့တော့လုံးဝဒီမှာလေ
ထဝက်ခရစီးသွားလုပ်ငန်းရှင်များအတင်းဧကစားဆောင်မှုသူကတော့လောက်ကတွင်လျှောက်ကြတဲ့ကုမ္ပဏီဘက်ကဒီသားဆက်နေအတွက်ချဲ့စင်စားတဲ့အပိုင်းကိုပြောခဲ့တာပါဒီသမားကိုဇဝေဝက်စတာသတင်းနာကိုစော်ကရေးတာပြီးကိုစော်ကတင်ဆက်ပေးမှာဖြစ်ပါတယ
်ဆက်ပြီးတော့ကျွန်တော်အောက်ငယ်ပါလေးတို့ကပြေးဖြစ်နေကြတယ်ရောက်ခ
ံအဲ့လိုဆိုကျွန်တော်တို့ကံတိုင်းဒုက္ခဖြစ်တာမလားခင်ဗျာနောက်ခွင့်မရှိဘူးဆိုရင်ကျွန်တော်တို့ပြင်မယ်လူစားရကြံတဲ့ကံရှင်တွေမှလည်းဝင်လို့မရဘူးခင်ဗျာမိုးနေထဲမှာဆိုပက်စင်ရုပ်တကြောပဲရှိတယ်နောက်ခွင့်မရှိဘူးဆိုရင်ကံကောင်းဒုက္ခဖြစ်မယ်ခင်ဗျာတို့ကဝယ်ခွင့်မရဘူးဆိုရင်နေချင်းပြန်တော့မရတော့ဘူးပေါ့အဲ့မှာလူစားတာကောင်းတယ်အဲ့မှာလူစားလို့မရတော့ဘူးဆိုရင်တော့ရွာမှာအချစ်ပြုပြီးလူစားမယ်ဆိုရင်တော့ခက်ခဲတယ်ခင်ဗျာ
သူကဖိုးလာမော်ရွာသားကန်းကြီးရေလုံသားကိုထုံးမင်းလက်ပါသူတို့အဓိကမိကိုနေရတဲ့ပဲ့စင်ချုံကိုဥပဒေကကိုလုတ်ကင်ခွေပေးမဲ့ကိစ္စနဲ့ပတ်သက်ပြီးစိုးတထိတ်ထိတ်နဲ့နေလာရတာအခုဆိုတစ်နှစ်ကျော်ရှိသေးပါပြီပဲ့စင်ချုံဟာဒဝဲခရိုင်ကလုံလုံကျွန်းဆွယ်မှာရှိတာပါရေလုံသားတွေဟာသူတို့မိကိုနေတဲ့ပဲ့စင်ချုံတစ်ခုလုံးကိုဥပဒေကလုပ်ငန်းတစ်ခုကလုတ်ကင်ခွေရှောက်ထားတာကို2018ခုနှစ်နှစ်ကုန်ပိုင်းမှာတီးခဲ့ရတာပါဒီလိုလုတ်ကန်ခွေလျှောက်ထားလာလို့ကက်ွက်နိုင်ကြောင်းကြီးညာလွာခေါ်တဲ့အချိန်မှာစတင်ကြရတာပါအဲ့ဒီကလေးကသူတို့စိုးတထိတ်ထိတ်နဲ့နေလာခဲ့ရတာပါပဲ့စင်ကျုံးကိုနားခိုရာနေရာဖြစ်အသုံးပြုနေတဲ့တီးစစ်ကျေးရွာမှာကန်းကြီးရေလုံသားတဦးဖြစ်သူဦးထွန်းစိန်က
ဘုကလာတော့ကပဲ့ကျုံးမက
လလတော်ဆိုလားမြတ်ဒီစီလလစားတယ်ဆိုတော့မြတ်ဒီကျောင်းမှာလေမိုးတိုက်တဲ့အတွက်အဲ့ဒီအခွင့်လေးမှာကျွန်တော်တို့ဘက်ကလောက်စားပိန်ခွင့်တောက်ဆိုထားတယ်ခိုင်းတဲ့လေနဲ့ဖြည့်ရင်ဝင်နာဖို့အခုချိန်မိုးဝင်းဆိုအဲ့မှာစုနေကြတယ်ဗျမိုးနဲ့လေနဲ့မှောင်နှင်းတွေဖြည့်ရင်လွင်လွင်မှုမှုအဲ့မှာပဲဝင်ခိုရတာကိုလိုင်းလေကြီးတယ်ဆိုရင်အလှေစီးရင်50လောက်ထိရှိတယ်ဒီနေရာမှာလှေကက်လို့မရတော့ဘူးဆိုရင်ကျွန်တော်တို့ဘက်ကစားဝတ်နေရည်တွေအကုန်လုံးဆင်မပြေဘူးပေါ့ခင်ဗျာ။တမပြန်နေရတာကလက်တံဝေးသွားတာပေါ့။ငါဖန်ကွက်နဲ့လည်းဝေးတယ်။အခုတော့အဲ့ဒီအေက140ကျဲတဲ့ပက်စင်ကျုံးကိုရန်ကုန်မြို့အခြေစိုက် Excellent Fortune Development Group ကုမ္ပဏီကစီးသွားလုပ်ငန်းအပန်းဖြေဝန်ဆောင်မှုလုပ်ငန်းဇင်ခံသင်းမောတွေရန်နာနိုင်တဲ့စိတ်ကန်းရေပေါ်ရေအောက်ကစားကွင်းနဲ့အင်အားစီမံကိန်းတွေလုပ်ဖို့အတွက်ရေလုံမြေလံမြေရန်အသုံးပြုခွင့်လျှောက်ထားခဲ့ပါတယ်ဒေသခံရေလုံသားတွေအတွက်အရေးကြီးတဲ့ကျွန်းဖြစ်တဲ့အတွက် Excellent Fortune ကုမ္ပဏီရဲ့လျှောက်ထားမှုနဲ့ပတ်သက်ပြီးဒေသခံရေလုံသားတွေဒေသအခြေစိုက်အဖွဲ့အစည်းတွေနဲ့ဒေသအရေးစိတ်ဝင်စားသူတွေကကန့်ကွက်ကြပါတယ်ဒဝဲခရိုင်ငါးဖမ်းလုပ်ငန်းအဖွဲ့ချုပ်ဥက္ကဋ္ဌဦးကျော်ကျော်သက်က
ပဲ့စင်ကျွန်းဟာဒီနောက်မှရှိတဲ့စံလန်တီစေခူလာမော်တနီတော်အဲ့ရနေထွက်နေတဲ့ကန်းကြီးလင်ငယ်လေးတွေရဲ့ရာဒီဦးလို့ရာဒီဦးဆိုတဲ့အချိန်မှာသူတို့ဖိုင်းတွေခိုရာပြီးရင်သူတို့တောက်သုံးဖို့ရေချိုလိုတဲ့အချိန်မှာရေချိုခတ်ခတ်ရေချိုပေါ်တဲ့ကျွန်းဖြစ်နေတဲ့အတွက်ဟိုဒီကျွန်းတွေတော့ဒီရွာတွေကမိကိုနေရတာပေါ့နော်ကန်းကြီးလေးတွေကမိကိုနေရတယ်အဲ့တော့ခုနောက်ပိုင်းကဘာတွေပြဿနာတွေတက်လာလဲဆိုတော့ဒီပဲစင်ကျွန်းအခြေအနေတွေမဟုတ်ပဲစင်ကျွန်းအခြေအနေသာထားလိုက်အောင်သူတို့ဗေကျွန်းစုတွေမှာလည်းဒီတိုင်းပဲအဲ့ကျွန်းတွေမှာအဲ့ဟိုတယ်နဲ့စီးသွားလာတဲ့လုပ်ငန်းတွေဟိုတယ်တွေဆောက်လာတဲ့အချိန်မှာအဲ့ဒီအဲ့ကျောင်းနားမှာခါရဆိုင်ဘုတ်တွေထောင်လာတယ်ကြောင်မချာရကမ်းကမ်းပေါ်မတည့်ရဆိုပြီးတော့အဲ့လိုမျိုးလုံးလာတဲ့အချိန်မှာဒီကျိုးစုဒီကျိုးစုမျိုးနယ်တွေကကျွန်းတွေကလည်းအိတ်တဒနာတွေကတက်နေပြီဖြစ်နေတဲ့အတွက်ဒီပဲစင်ကျွန်းကလည်းဒီလိုကြီးလုတ်တောင်းငယ်လေးတွေတက်ခွင့်မရတဲ့တို့ပိုင်တဲ့အနေနဲ့သတ်မှတ်လိုက်ပြီးတော့တို့ခြေတွေကြောင်မချာရလို့လုံးလာတဲ့နေထိုင်မျိုးတွေကလည်းမလွဲမချောင်းသာကျုံလာမဲ့နေထိုင်မျိုးဖြစ်တဲ့အတွက်ကန်းကြီးလုတ်တောင်းတွေမှာတော့ဒီအခက်ခဲကတော့
ကျွန်တော်လေးမှာတော့ကိုကတော့ဟိုကမ်းမန်းတယ်ပေါ့နော်ချင်းရှားတဲ့တာရကတခုအနေနဲ့ဆိုရင်လက်ရှိစလုံးလူမျိုးတွေရင်ဆိုင်နေရတဲ့ပြဿနာဖြစ်ပါတယ်ဂျပန်ရင်းနှီးမြှုပ်နှံမှုပါဝင်တဲ့တာစာကြီးကုမ္ပဏီဟာ2019ခုနှစ်ကစပြီးမြေခရိုင်ကျွန်းစုမျိုးနယ်ဒိုမဲကျွန်းအုပ်စုမှာပလဲမွေးမြူရေလုပ်ငန်းကိုလုပ်ကင်ခွင့်ရခဲ့ပါတယ်သူတို့ဟာလေငယ်လေးတွေနဲ့ငါးကင်းမွန်ခရုစတာ ဒီဖန်စီတဲ့ရေစကြက်နေရာတွေဖြစ်ပါတယ်အဲ့ဒီကျွန်းဝန်းကျင်ဟာပလဲမွေးမြူရေလုပ်ငန်းခွင်ဖြစ်သွားပြီးတော့စလုံးတိုင်းရင်းသားတွေဒုမဲကျွန်းကနေထွက်ခွာပြေးလိုက်ရပါတယ်လုပ်ငန်းကျွန်းဟာစစ်စတာကျွန်းအုပ်စုထဲမှာပါပြီးနေထိုင်အခြေကျဖို့အဆင်ပြေဆုံးဖြစ်ပါတယ်ဒါပေမဲ့ပလဲလုပ်ငန်းကလည်းသူတို့နောက်ထက်ကျလိုက်ပါလာပါတယ် 2018ခုနှစ်မှာမြန်မာတားဆီးကုမ္ပဏီဟာပလဲမွေးမြူရေလုပ်ငန်းကိုစစ်စတာကျွန်းအုပ်စုဘက်ကိုထပ်မံတိုးချဲ့လာခဲ့ကြပါတယ်အခုတစ်ချိန်မှာတော့စလုံးတိုင်းရင်းသားတွေသူတို့ထပ်ဆုပ်ပေးဖို့နေရာမရှိတော့ပါဘူးပလဲမွေးမြူရေလုပ်ငန်းတိုးချဲ့လာမှုကိုညီမျိုးစုံနဲ့ကပ်ွက်နေခဲ့ကြပါပြီဒါပေမဲ့လက်ရှိအချိန်ထိတော့အစိုးရစီကတိကျတဲ့အဖြေမရသေးပါဘူးအဲ့ဒီလိုဖြစ်စဉ်တွေကြောင့်ကျွန်း ကျောက်ချနာကူရလိုင်းလီကူရနေရာတွေကြောက်သွားမှာကိုစိုးရင်ပြီးကြက်ွက်ကြတာဖြစ်ပါတယ်ဒီကျွန်းလုတ်ပိုင်ခွင့်နဲ့ပတ်သက်ပြီးဒီနှစ်ဇွန်လအစောပိုင်းမှာတနင်္လာရီတိုင်းဒေသကြီးအစိုးရကပြည်ထောင်စုအစိုးရကိုသဘောထားမှတ်ချက်ပေးပို့လိုက်ပါတယ်ဘယ်လိုမျိုးသဘောထားမှတ်ချက်ပေးခဲ့တယ်ဆိုတာကိုတော့အထူးလျှော့ပွဲလို့ဆိုပြီးတိုင်းအစိုးရကဆူထားပါတယ်ကျွန်းလုတ်ပိုင်ခွင့်ကိစ္စနဲ တဝဲခရိုင်မှာကန်းဒီ၅ဖမ်းလေအစီး1500ရှိပါတယ်ကန်းဒီ၅ဖမ်းလေအများစုဟာကျုံးတွေကိုတနည်းမဟုတ်တနည်းမိကိုနေရတာပါဒီလိုဒေသခံတွေအတွက်အရေးပါတဲ့ကျုံးတွေကမ်းခြေနေရာတွေလုတ်ကန်ခွေပေးတာနဲ့ပတ်သက်ပြီး2019ခုနှစ်ဇန်နဝါရီလတုန်းကအရက်ဖက်လူမှုအဖွဲ့အစည်း18ဖွဲ့ကလည်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ထုတ်ပြန်ချက်မှာခရီးသွားလုပ်ငန်းတချို့အကောင့်တွေဖော်ရမှာဒေသခံတွေရဲ့မြေနေရာအများပိုင်နေရာဆုံးရှုံးတာကတ်တခံရတာတွေကြုံရတယ်ဆိုတဲ့အချက်မြေယာပြဿနာအစ်စ်တွေဖြစ်လာနိုင်တယ်ဆိုတဲ့အချက်နဲ့အစိုးရဘက်ကဒေသခံတွေသဘောထားကိုအလေးထားသင့်တယ်ဆိုတဲ့အချက်တွေပါဝင်ပါတယ်ထုတ်ပြန်ချက်ထုတ်တဲ့အဖွဲ့တွေထဲကတစ်ခုဖြစ်တဲ့ဒဝဲသုတေသနအသင်းဥက္ကဋ္ဌဦးစောသူရကတော့
အဲ့တော့လူတို့ကတော့ရှင်းတယ်အစိုးရကိုဟုတ်ယုံကြည်တယ်ဒါပေမဲ့ယုံမရဘူးအဲ့ဒီဘဝရေးလုပ်ငန်းရှင်ဆိုတာလာလိုက်ခရိုနီတွေကြီးပဲတွေ့ရတယ်လူလူကဒဏ်ဖြစ်သွားပြီစိတ်ကအဲ့တော့ရင်းနှီးနှုံနယ်မှုဆိုလူလူကကြောက်ပြီအဲ့တော့ဒီရက်ဖက်ဖွဲ့စည်းတွေရတယ်အဲ့ဒါလူလူကအတူတူမွေးဖွားလာတဲ့ဖွဲ့စည်းတွေဖြစ်တဲ့တွဲဘာလို့လူလူအတိုင်းပဲစိုးရိမ်သေးရှိတယ်ပူပန်တယ်ပေါ့နော်ဒါတွေကတေချာစီစစ်ပြီးတော့စိုးရက်ကပုံမှန်လင်းနေတယ်ပေါ့
ဖက်စင်ကျုံကိစ္စကိုကတ်ကွက်တဲ့ဒဝဲခရိုင်ခရီးသွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဒုံမူမူသူက
အော်ဒီရေလုံသားတွေအတွက်ကိုနေရာလေးတွေထားပေးဖို့ပြီးတော့ကျမတို့ဒေသခံခီးကောင်းလုပ်ငန်းအတွက်ဒီကျောင်းကိုလာပြီးပြင်လဲဟိုသွားလို့ရမယ်ဟိုနေရာအကွက်လေးတစ်ခုပေါ့နော်ဟိုဘလောက်ဆိုတာလိုမျိုးလေးခြံထားပေးခဲ့ဖို့စသဖြင့်အဲ့လိုမျိုးလေးတွေပြောထားတာတော့ရှိတယ်အဲ့ဒါဆိုကျန်တဲ့ဟာတွေတော့တော်တော်လုံးပေါ့အများကြီးရှိတာပဲနေရာလေးကလေးတော့အကောင်လုံးကြီးသိပ်ပိုက်မယ်ဆိုတာမျိုးတော့သိမသိတော့ပေါ့နော်မတော့လဲဆိုဒီဒေသခံတွေကနှစ်ပေါင်းဝီယာနဲ့ချီပြီးသူတို့ဒီမှာဖီကိုလုတ်ကင်စားပေါက်နေကြတာလေအဲ့ဒါဆိုဒီကျောင်းလည်းအဲ့လိုအကုန်လုံးပေးလိုက်လို့တော့မဖြစ်ဘူးနော်ခြံလာခဲ့ဖို့တော့လူမဲစင်ပါလေ
တနင်္သာရီတိုင်းဒေသကြီးအတွင်းကဖက်စင်ကျုံအပါဝင်ကျုံးနဲ့ကမ်းခြေတွေမှာမြေလွတ်မြေလတ်လုတ်ကင်ခွစ်ကိုနေပြည်တော်အခြေစိုက်ဗဟုမြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲရေးကော်မတီကခွစ်ပြုမပြုဆုံးဖြတ်ပေးတာဖြစ်ပြီးတိုင်းအစိုးရကသဘောထားမှတ်ချက်ပဲပေးရတာဖြစ်ပါတယ်တိုင်းအစိုးရကဘလို့မှတ်ချက်ပေးပါသလဲဗဟုကော်မတီကရောဒေသခံရေလုံသားတွေရဲ့အခွင့်အရေးကိုဘလောက်ထက်သွင်းစဉ်းစားပြီးဆုံးဖြတ်မှာလဲဖိုးလမော်ရွာသားကန်းကြီးရေလုံသားကိုထွန်းမင်းလက်ကသူတို့ရဲ့စားဝတ်နေရေးတွေထိခိုက်မှုရှိမှာကိုမလိုချင်ဘူးလို့ဆိုလိုက်ပါတယ်ခင်ဗျာ
ကျွန်တော်ရဲ့စိတ်ဆန္ဒအရဆိုရင်ပေးလိုက်မယ်ဆိုရင်ကျွန်တော်တို့အတွက်ဒုက္ခရှိတာပေါ့ပေးစေချင်ဘူးပေါ့ခင်ဗျာ
ဒီစားတဲ့အဒီမောနာရှင်ကဒါရလို့ကျင်းပမယ်လို့ထုတ်ပြန်ပေးတာရတာမျိုးနေပါတယ်။ဒီစီစီကိုတက်ဆက်ပေးခဲ့တာကတော့ဒဝဲဝက်ကကိုသောဒိုးတန်ကအေးရ၊ဒါနီနဲ့ဒန်ချင်းဆိုဖြစ်ပါတယ်။
ဒိုးတန်အပတ်စဉ်အတန်းတွေအစီအစဉ်ကို Frontier မြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်ဒိုးတန် Facebook စာမျက်နှာ SoundCloud YouTube အန်ဂျူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းတနင်္ဂနွေည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒိုးတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အကြောင်းကျေးဇူးအထူးတင်ရှိပါတယ်ဒီမှာရှိတော့နေရေးတပါရှင်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ8:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
် VOE American တန်ကနေပြီးဆက်လက်တန်လွှင့်နေပါတယ်ကိုဗစ်အရေးပေါ်အခြေအနေကြောင့်မလို့ပုံမှန်ထုတ်လွှင့်နေကြစနေညဒန်လီလိုက်အစီအစဉ်နေရာမှာစနေညပိုင်းနိုင်ငံရေးစနစ်ဝိုင်းကိုစာထူးတင်ဆက်ပေးမှာဖြစ်ပါတယ်။အခုသတင်းပတ်မှာတော့ဒီလာမယ့်အထူးထူးရွေးကောက်ပွဲတွေကိုပြည်ပခအတော်လေးပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအောင်မြင်မြင်လုံနိုင်ချေရှိမရှိဆိုတာကိုသက်ဆိုင်ရာရခိုင်အဖွဲ့အစည်းတွေနဲ့စွန့်နေမြင်မြန်ထားပါတယ်။ရခိုင်ပြည်နယ်ကုစားပြုအမျိုးသားလွှတ်တော်ကုလေဒေါ်ထုမီနဲ့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးတောင်းရှိသူကုစားတော်ထွန်းတို့ကိုဆက်သွယ်မြင်မြန်ထားတာပါ။ကျွန်တော်သားညွတ်ဦးပါ။လာပါခင်ဗျာအခုဒီအွန်လိုင်းကနေပြီးတော့စုစုပွဲလုပ်မယ်ဆိုတော့ကိုစိုးစိုးထွန်းကရခိုင် ITB စခန်းလေးဘက်စီကိုရောက်နေပါတယ်အဲ့ဒီမှာအင်တာနက်ကပိတ်ခံထားရတယ်မရဘူးဆိုတော့အခုကဖုန်းကတဆင်ပဲပြောလို့ရပါတယ်ဒါကြောင့်မလို့ဒီဆွေးနွေးဝိုင်းကိုတပြိုင်တည်းမဟုတ်တော့ဘဲနဲ့တူးချင်းကိုပဲရင်ဆွေးနွေးမင်းများကြည့်ပါမယ်ကိုစိုးစိုးထွန်းကိုအရင်ဆုံးဖုန်းနဲ့မင်းများပါမယ်ကိုစိုးစိုးထွန်းရေဒီအဲ့ဒီကရခိုင်ဒုက္ခသည်တွေရဲ့ယူကောက်ပွဲပေါ်သဘောထားသူရဲ့စိတ်ဆန္ဒဘယ်လိုရှိသလဲဘယ်လိုများတိခောက်မိလဲဗျအ
ဲသူတို့အနေနဲ့ကတော့ယူကောက်ပွဲရှိတယ်ဆိုတာကိုတော့မပဲမသိတဲ့သူတွေတော်တော်များရှိနေပါတယ်။အဲနောက်ယူကောက်ပွဲနဲ့ပတ်သက်ပြီးတော့လည်းသူတို့မှဘာမှသိရှိထားတာမရှိပါဘူး။ဘယ်အချိန်မှကျင်းပမယ်။အဲဘယ်လိုပုံစံနဲ့လုပ်တော့မယ်ဆိုတာမသိပါဘူး။အထူးသဖြင့်ဒီအဲမကြာခင်ကမှအသက်ရှင်ရှင်လေးပြည်လာခဲ့တဲ့သူတွေအဲခုမှစပြီးတော့မှယူကောက်ပွဲကိုမှမေ့ထင်ရမယ့်သူတွေအနေနဲ့ကတော့ဒီယူကောက်ပွဲဆိုတဲ့ဟာကြီးကိုသူတို့မှဘာမှမသိထားတာကိုတွေ့ရပါတယ်။အဲနောက်ဟုတ်စီဘေဒုခတိတတော်များကိုကျွန်တော်မေ့ကြည့်နေပါတယ်အခုရောက်တဲ့နေဘက်ကသခင်နေမှာပေါ့လေအဲ့ဒီမှာသူတို့အနေနဲ့ကတော့ဒီဒီဖန်ရေကောက်ပွဲမှာမေ့ကြည့်တဲ့ကိစ္စကသူတို့ကောင်းထင်မှာလုံးဝရှိမနေပါဘူးသူတို့အနေနဲ့အဲသူတို့အတွက်ကိုဟိုသူတို့မှကျွန်တော်ရဲ့ဒုက္ခဆင်းရဲနေပတ်သက်ပြီးတော့ပါအကူအညီပေးတဲ့သူတွေကတတော်ကိုနေတဲ့ခါကျတော့သူတို့မှမျိုးနှိမ့်ချက်မေ့နေပါတယ်အဲ့ကြောင့်မလို့ဒီမေ့ပေးလိုက်တဲ့ကိစ္စတစ်ခုကသူတို့ရဲ့အဲဒီဘဝကိုတစ်ခုတစ်စုံတစ်ရာတိုးတက်အောင်ဆောင်ရွက်နိုင်မလို့သူတို့မယုံကြည်ကြပါဘူး
နိုင်ငံရေးပါတီတွေရဲ့စီယုံကြီးကာလကလည်းမကြခင်ရောက်လာတော့မှာပါအဲ့တော့နိုင်ငံရေးပါတီတွေရဲ့လှုပ်ရှားသွားလာခွင့်အဲ့အချိန်ဒီကောဘယ်လိုရှိပါလဲအဲ့ဒုက္ခသည်စခန်းတွေ IDP စခန်းတွေအထူးကိုသွားနိုင်ပါမလား
အဲနိုင်ငံရေးပါတီတွေမှာကတော့တစုံတရာသွားနိုင်ဒီတခိုင်နိုင်ငံရေးပါတီတွေမှာကတော့တစုံတရာသွားနိုင်လာနိုင်တဲ့အခြေအနေမျိုးတော့တွေ့ရပါတယ်ဒါမဲ့လည်းလုံခြုံမှုအတိုင်းလာကတော့ပြောစရာဖြစ်နေပါတယ်အဲတစ်ဖက်ကလည်းပဲဒီနိုင်ငံရေးပါတီတွေနဲ့ဒီလက်နက်ကိုင်ဖွဲ့စည်းနေကြတဲ့မှာဘလောက်လောက်ထိဒီဒီနားလေမုန်းတိုင်းမလဲဆိုတာကလည်းပဲအဓိကကြိုက်လို့ထင်ပါလေဗ
ျအခုကျွန်တော်တို့ခမိုင်းကြီးတည်ရသလောက်ဒုက္ခသည်အားလုံးစုစုပေါင်းကတသိန်းကျော်နှစ်သိန်းဝန်းကျင်လောက်ထိရှိသွားပြီလို့ပြောပါတယ်ခင်ဗျာအဲ့တော့ဒီဒုက္ခသည်တွေရဲ့ကိုထားရှိမှုအနေထားပေါ့နော်ကျွန်တော်တို့ဘာလို့ဆိုတော့မဲစင်းပြုစုတဲ့အခါမှာခံမလို့ရအောင်သူတို့ကိုထားရှိမှုအနေထားကိုဘယ်လိုများသုံးသပ်မိလဲ
အခုကဒီဒုက္ခသည်စခန်းမှာဒုက္ခသည်အရွယ်အတွက်အတီးအကျဘယ်လောက်ရှိတယ်ဆိုတာကိုဘယ်သူမှမသိနိုင်ကြပါဘူးဒီနေ့မှာကောလိဒေးစီးရင်ကလေးပဲနောက်နေ့ကျလို့ရှိရင်အကြောင်းလေးရှိနေပါတယ်အဲဒီထက်ပိုပြီးတော့အခက်အခဲရှိတာတခုကလောကမှာဒုက္ခတွေအများအပြားကဒီအရှိချားနေတဲ့သခင်တွေမှာနေတာနေရတာမျိုးမဟုတ်ပြည့်နဲ့ဒီနိစ္စရာခေါလုံနေတဲ့တပွေးချောင်းနေတဲ့တဖို့မျိုးဖြစ်နေပါတယ်အဲဒီလိုအရှိနေကြတဲ့ခါကျတော့သူတို့ကဒီနေရာမှာအနေငယ်နေလိုက်မယ်အဆင်ပြေသလိုရှိရင်ဆက်ပြီးတော့နေမယ်အဲအဆင်ပြေလို့ရှိရင်နောက်တစ်နေရာကိုရွှေ့မယ်အဲရွှေ့နေရင်လည်းပဲအဲသူရဲ့ကိုနေလို့ရနိုင်တဲ့အခြေအနေမျိုးတွေ့လာလို့ရှိရင်သူတို့ပြန်တော့တယ်ခဏနေပြန်ပြီးတော့မှထွေးထွေးကြတယ်အဲဒီလိုမျိုးမတည်မငြိမ်ဖြစ်တဲ့ခါကျတော့ဒီမေးစင်တာရှင်ကလေးတွေဒူးဒူးတဲ့အပိုင်းတွေကရောနောက်မေးထိဖို့အတွက်ကိုအစီအစဉ်ချပေးတဲ့သူတွေမှာရောတော်တော်ကိုခက်ခဲတွေ့နိုင်တဲ့အခြေအနေမှာရှိတယ်လို့သုံးသပ်ပါတယ်ဗျ
အခုလက်တလုံးမှာတော့ယူကောက်ပွဲကော်မရှင်ကမဲဆင်းပြုစုတာတို့ဘာလို့လှုပ်ရှားမှုတွေဒီအဲစစ်ဆောင်စခန်းတွေဘာတွေမှာလောက်တာမျိုးတွေရောရှိပါပြီလား
အဲကျွန်တော်တို့ဒီနေဖကစခန်းတွေကိုမေးကြည့်တဲ့အခါကျတော့မကြားမိပါဘူးဗျမသူတို့မသိဘူးလို့ပြောပါတယ်အဲဒီလိုမျိုးလူတဆောင်ကလည်းမရှိဘူးလို့ပြောပါတယ်ဗ
ျနေရာရွှေ့ပြောင်းတွေကယူကောက်ပွဲမှာတက်ရောက်မှုရှိလာနိုင်တာဆိုလိုတာကမက်ဆလာနေပြီတနီးအားနေပြီးတော့တခြားတနီးအားကိုလုံးဝရွှေ့သွားတဲ့ရွှေ့သွားရတဲ့အာဒီသခံတွေရောရှိပါလား
အာရှိပါတယ်လုံးဝရှိပါတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီပလဲဘွားမျိုးကနေပြီးတော့မရှိမနေပလဲဘွားမျိုးကနေပြီးတော့စစ်တွေအထူးကိုရောင်းနေသူတွေရှိပါတယ်။နောက်မြောက်ဦးတို့ကြောက်တော်တစ်ဖက်ကိုအနစ်ငယ်ရောင်းနေသူတွေရှိပါတယ်။ဒီလူတွေရဲ့အခြေအနေကနေပြီးတော့မှဒီမင်းစင်နာပြူစုတွေနေရာမှာအားဆိုင်ဆောင်ရွက်မှုနေလို့ရှိရင်ဒါမို့လို့ရှိရင်လည်းဒီမေးပေးနိုင်တဲ့အခြေအနေမျိုးတွေကိုကောင်းကောင်းဟိုချူချူစမ်းဆောင်ရွက်ပြုဆိုလို့ရှိရင်မေးပေးနိုင်တဲ့အခွင့်အရေးဆုံးရှုံးမဲ့တဖော်မှာရှိနေပါတယ်ကွာ
။သူဖြစ်နေတာကတော့ပြိပခါကတော့ပြောမှဆိုရင်ဒီ2015အလွန်ကြာမှာဖြစ်ခဲ့တဲ့အခါကျတော့2015ရုပ်ကတော့ယူကောက်ပွဲမှာကျတော့အဲ့ဒီသားမရှိတဲ့ဒီမဲပေးမှုတွေအခြေအနေကဘယ်လိုများရှိခဲ့ပါလဲ
အဲကျွန်တော်ရဲ့ဒီတွေ့ကြုံခဲ့တဲ့အတွေ့အကြုံအရဆိုလို့ချင်းတော့လူခိုင်မှာ2010မှာမေးထေးခဲ့တဲ့ပြည်သူလူထုရဲ့စင်တာပေါ့လေအဲစင်တာကတအားကိုဟိုမြတ်ကြခဲ့ပါလေဒါပေမဲ့ဒီ2010ကနေပြီးတော့2015ဒုတိယအချိန်မှာတော့အော်ဒီမေးသေးလေးနှုံးကနိုင်ငံပါတီတွေနဲ့ဒီနိုင်ငံပါတီမေးသေးလို့ဖွေးလိုက်တဲ့အစိုးရတွေလက်တော်တွေအပေါ်မှာအကူအညီပြုမှုတွေကဟိုနေလာခဲ့တာရှိပါတယ်အခုနောက်ပိုင်းမှာပို့ပြီးတော့မှဆိုးလာနေပြီးတော့လက်နက်ကိုင်ပဋိပက္ခအဖြစ်ကိုဖြစ်လာနေတဲ့အခါကျတော့ဒီအပေါ်မှာလည်းပဲဒီအစိုးရဖြစ်တော့တဲ့ပေါ့နော်ဒီဟိပါတီတွေဖက်ကထောက်ရှင်းပြနိုင်ပြည်သူလူထုရဲ့အပေါ်မှာအာဂျူမေတဲ့ဆောင်မှုတွေကမတွေ့ရတဲ့ခါကျတော့ဒီနိုင်ငံရေးစနစ်ကြီးအပေါ်မှာဒီပါတီနိုင်ငံရေးစနစ်ကြီးအပေါ်မှာနောက်ဒီရေးကောက်တီလော်ကအစိုးရအပေါ်မှာတော်တော်ကိုယုံကြည်မှုနေလာနေတဲ့အခြေအနေမှာရှိပါတယ်။အဲနောက်တစ်ခါဒီတခက်ပါတီတွေရဲ့အခြေအနေကြည့်မယ်ဆိုလို့ရှိရင်လည်းသူတို့ကအနိုင်ရပါတီသာဖြစ်တော့တယ်လက်တော့ပြည်နယ်လက်တော့ထင်မှသာအများစုအနိုင်ရရှိပြီးတော့မှအစိုးတင်သွင်းနိုင်ခဲ့ပေမဲ့လည်းဒီအစိုးရဘက်ကအကောင့်တွေပြည်နယ်အစိုးရဘက်ကအကောင့်တွေပေါ်တာမရှိတာရဲ့အဲပြည်နယ်အစိုးရအပေါ်မှာပြည်ထောင်စုအစိုးရကလည်းမှုတွေရှိနေတဲ့ခါကျတော့ဒီကောက်တီစနစ်နဲ့နိုင်ငံကိုအရှုံးမဲ့အစိုးရဖက်တီတွေပုံစံတွေအဲ့ဒီအစိုးရကနေပြီးတော့မှဒေသမှာရှိတဲ့ဒေသခံတိုင်းရင်းသားတွေရဲ့အကျိုးကျေးဇူးကိုပေါ်ဆောင်တဲ့ပုံစံတွေကအရင်ကလိဟမှုန်းတွေအာဏာရှိတွေရှိပါတယ်ဒါကြောင့်မို့လို့ဒီရခိုင်လူထုတွေပေါ့လေအထူးသဖြင့်ဒီကြေးလင်းမှနေတဲ့သူတွေဒီချက်ပို့ပြီးတော့ပြောလို့ရှိရင်တော့ဒီစစ်ပေးစတဲ့တရားသူခောက်တဲ့သူတွေထင်မှာတော့ဒီနိုင်ငံပါတီအဲစနစ်ပေါ့နော်ဒါကိုအရင်ကအာမလူအမရဖြစ်တယ်လုံးဝကိုစိတ်ပေါဝင်စားမှုမရှိသေးဘူးတော်တော်များပြစ်ခတ်ရပါလိမ့်က
ဟုတ်ကဲ့တဘောကတော့နိုင်ငံရေးပေါ်စိတ်ပြက်လာတဲ့အနေအထားပေါ့နော်အဲ့တော့ဒီလိုခြေနေ
ပြတာ
ပဲဆိုရင်တော့တကယ်ပြောရရင်ရခိုင်ဒေသကရခိုင်ပါတီတွေကိုထောက်ခံမှုပို့ပြီးတော့အားကောင်းပါတယ်အဲ့တော့ဒီလိုမျိုးနိုင်ငံရေးပေါ်စိတ်ပြက်လာမဲ့မေးပေးမှုတွေထိခိုက်လာမဲ့ဆိုရင်ဒေသခံပါတီတွေအတွက်ပို့ပြီးတော့မထိခိုက်နိုင်ဘူးလား
မှန်ပါတယ်ခင်ဗျာဒါကြောင့်မို့လို့ဒေသခံပါတီတွေလည်းတော်တော်ကိုယုံကြည်ရမယ့်အခြေအနေမှာရှိနေပါတယ်အဲယူကောက်ပွဲမှာပြည်သူလူထုတွေနားမလည်ရပါလေပြည်သူလူထုတွေတဖုံပေါင်းတေးတာတခုရှိပါတယ်အဲ့ဒါပါလေဆိုတော့ယူကောက်ပွဲမှာမေးသေးပိုက်ခွင့်ရှိတဲ့ဒီပြည်သူတွေရဲ့ဘလောက်ရခိုင်နှုန်းမေးသေးမှဒီယူကောက်ပွဲကတရားဝင်ပါတယ်ဆိုတော့ကင်းတဲ့ချက်မျိုးမရှိတဲ့အခါကျတော့ဘယ်နေရာပွဲမေးသေးတဲ့ဒါကအများစုနိုင်တဲ့သူတွေကဒီလူထုကိုတက်မယ်အစိုးရဖြစ်မယ်ဒီလိုအခြေအနေဖြစ်တော့ပါလိမ့်မယ်အဲ့ဒီခါကျလို့ရှိရင်ဒီအားဆိုင်ဆောင်ရွက်မှုရှိတဲ့ပါတီတွေပေါ့နော်ဒါမို့လို့ရှိရင်လည်းအခွင့်အရေးပါတီတွေကဒီလွတ်တော်ကအစိုးရဖွဲ့တွေကစီစိုးတော်တဲ့ခါမှာကြာလို့ရှိရင်ပူပြီးတော့မှပြည်သူတွေအတွက်ကိုနိုင်ငံရေးအရေးဆုံးရှုံးမှုတွေပူဖြစ်လာအောင်ဖို့ရှိပါတယ်ဒါတွေကိုပြည်သူတွေကနားလည်တဖို့ပေါ့ရှင်မရှိပါဘူးအဲတစ်ဖက်မှာလည်းပဲဒီတခက်ပါတီတွေမှာလည်းပဲအခက်အခဲမျိုးမျိုးနဲ့ကြုံနေရတယ်လို့ကျွန်တော်သိရပါတယ်သူတို့အနေနဲ့ကတော့လူလူကူကူနိုင်ရှိဟိုနေတယ်လို့ကျွန်တော်သုံးသပ်ပါတယ်ဒါကြောင့်မို့လို့ဒီတခက်ပါတီတွေကပါတီယူကောက်ပွေးအဲမင်းစင်သားနဲ့ကြီးညာဟိုကြီးချာစီရပြီနောက်ပြလို့ရှိရင်မင်းစင်စင်းရုံပိုက်ခွင့်ရပြီဆိုလို့ရှိရင်တော့တော်တော်ကိုဟိုအားသွန်ခွန်ဆိုင်ကျိုးသားဖို့လိုအပ်တဲ့အခြေအနေမှာရှိနေပါလေက
ဒီအားသွန်ခွန်ဆိုင်လိုရမယ်ပို့ပြီးတော့ခက်ခဲမယ်ဆိုတာလူလူထောက်ခံမှုကိုဆူလိုတာလားပြိပကအခြေအနေကြောင့်လားဘယ်လိုကြောင့်ပါလဲ
အဲပဋိပကအခြေအနေကြောင့်ဖြစ်ပါတယ်နောက်တစ်ခုကပဋိပကအခြေအနေအဖြစ်မှာဖြစ်လာမယ့်နိုင်ငံရေးဆိုင်ရာအကျိုးဆက်တွေကိုပြည်သူလူထုမှာသဖော်ပေါင်းနိုင်ရှင်မရှိပါဘူး ပြည်သူလူထုအပူပြီးတော့ရေတကယ်ဆန္ဒပါတယ်အဲ့ဒါကြောင့်မလို့ဒီရေတကယ်ဆန္ဒတဲ့အတွေးခေါ်ကိုကျွန်တော်တို့ဒီပါတီနိုင်ငံရေးပေါ်တော့လစ်ဘရယ်နိုင်ငံရေးအတွေးခေါ်တွေနဲ့အဲဒီနိုင်ငံရေးစည်းမှုတွေအများကြီးလှုပ်လှုပ်ပါတယ်ပြည်သူလူထုကနိုင်ငံအမြင်ဖော်ဖို့အရင်ရေးကြည့်တာပါတယ်အဲ့တော့ပြည်သူလူထုကိုနိုင်ငံအမြင်ဖော်ဖို့အရင်ရေးကြည့်တာပါတယ်
အဲဒီစကားတွေပြောရပါမယ်အစည်းအဝေးတွေလုပ်ရပါမယ်ဘယ်လိုရှိရင်နိုင်ငံရအမှတ်ခံချက်တွေဘယ်လိုဖြစ်နိုင်လဲဆိုတဲ့အခြေအနေမျိုးတွေကိုလည်းပဲပြောရပါလိမ့်မယ်ဒါတွေကိုပြောနိုင်လို့ပြည်သူလူထုကနားလည်တဲ့ပေါ်ပေါက်တွေအခါကြားမှာပဲဒီဒေသချက်ပါတီအတွက်အလားလာကိုလိုကောင်းနိုင်တဲ့အခြေအနေမှာရှိပါတယ်ခင်ဗျခုနကကိုစောစောထုံးပြောသွားတဲ့အထဲမှာလူထုကပို့ပြီးတော့
ပြောရမယ်ဆိုရင်ရခိုင်ဒေသမှာဒီရခိုင်လက်လက်ကန်တော်လိုင်းကိုထောက်ခံတဲ့လူထုတော်တော်များများရှိလာတာကိုလည်းကျွန်တော်တို့သတိထားမိပါတယ်အဲ့တော့ဒီအနေထားကလူထုကပို့ပြီးတော့ရက်ဒီကယ်ဖြစ်လာတဲ့နိုင်ငံရေးပါတီတွေကိုစိတ်ပြက်လာတဲ့ဒီအခြေအနေကအေးအေးကြောင့်လို့ရောအေးအေးလှုပ်ရှားမှုကြောင့်လို့တရားကျောင်းနေကြပေမဲ့ဒီအေးကိုထောက်ခံတော့ကြတဲ့အကြောင်းတွေအေးကိုပို့ပြီးတော့အကြိုက်တွေ့လာကြတယ်တနည ကျွန်တော်တို့ရဲ့တုံးသက်ချက်ကတော့ ဒီအကြောင်းဖြစ်တယ်ဆိုတာနဲ့သလိုချင်းရင်ဘာကြောင့်မို့လို့ဒီနိုင်ငံအရာဒီအစိုးရဖွေးတာလေအစိုးရရဲ့ပြည်သူ့ဆံမှုတွေကိုပြည်သူလူထုဖက်ကနေပြီးတော့မှစစ်ပြက်လာခဲ့ရတယ်လေဒီအစိုးရဒီမှာပါတဲ့အခက်အခဲပါတဲ့လူရဲ့ရှေ့တွေရှိနေလို့လေဒါမို့လို့ရှိနေပဲဒီဖွေးစည်းပုံစံအစီအစဉ်မှုတွေကဘယ်လောက်အဖြစ်အရေးကြီးနေတယ်လေဒီတည်ဆင်းမှုတွေကိုလုပ်ပေးမှပြည်သူလူထုဖက်မှနေပြီးတော့ဒီ
ဟိုလူစုကတဖောက်ပေါက်လာမယ်အဲဒီလိုမျိုးတွေဆောင်ရွက်ဖို့လိုပါတယ်ဗျဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုပြေးချင်ပါတယ်အခုရွက်ကောက်ပွဲလုံးမဲ့အခြေအနေနဲ့ပတ်သက်လို့ဒီဒေတာတွေမှာအေအေကနှောက်ရှက်တာမျိုးတွေကြုံရနေမှာလားအခုအနေထားမှာအေအေကဒီရွက်ကောက်ပွဲနဲ့ပတ်သက်လို့သဘောထားတစ်ခုခုပြီးတာရွက်ကောက်ပွဲမဲပြီးလို့ရှင်နှောက်ရှက်မယ်လို့ပြောတာချိန်ချောက်တာမျိုးတွေရောရှိပါလား
ကျွန်တော်တို့တတိထမိတ်ပါတယ်အေကနေပြီးတော့မှာသူပြင်ဆက်တစ်ခုရှိခဲ့ပါတယ်အဲ့ဒါကပါလေဆိုတော့ဒီနိုင်ငံပါတီရဲ့အနေနဲ့တာဝန်လို့ရှင်လည်းပဲယူကပ်ဘေးကော်မရှင်အနေနဲ့ယူကပ်ဘေးလုံးမယ်ဆိုလို့ရှင်သူတို့နဲ့အဲဆွေးနွေးနေမှုတွေလုပ်ရမယ်ဆိုပြီးတော့မှာပြောခဲ့တာတစ်ခုရှိပါတယ်အဲဆိုတော့ဒါကဒီအေဖကကောင်းဆောင်တွေအနေနဲ့ဒီသူတို့ရဲ့အခင်ကနာအရေးပါတဲ့ဟာကိုပြရှင ချင်းမင်းလာတဲ့သူတွေလုံဆောင်ရေးနောက်ဒီလုံဆောင်ရေးကိုတာဝန်ယူရတဲ့ဒီတမတော်နဲ့ဒီရေးတွေပေါ့လေအဲသူတို့တွေရေးအဲဒီအဲလုံဘုံကံဘုံလုံဆောင်ဘုံတွေအနေထားမှာလည်းအများကြီးမုန်တွေပါတယ်ဆိုလို့ရှိတာကသူတို့အနေနဲ့ဒီပြည်သူလူထုတွေရဲ့မေးသေးတဲ့နေရာလေးကိုတာဝန်အလျောက်ဆောင်တက်ပြုမဟုတ်ပြည်နဲ့အဲ့ဒါပို့ပြီးတော့မှမေးစင်တာနေမှာရှိတဲ့မေးရုံတွေကိုလုံချုံရေးတဲ့ပို့တဲ့အဲဒီလှူချမှုတွေလုပ်တော့လို့ရှိရင်အေးတကားလည်းပဲတင်းတင်းတဖုံနောက်ရှာနိုင်ရှိရှိပါတယ်အဲဒီလိုအခြေအနေမျိုးတွေဖြစ်လာလို့ရှိရင်ဒီအကျိုးဆက်ကဒီမေးရုံတွေရဲ့လုံချုံရေးကိုထိခိုက်လာနိုင်ပါတယ်ဒီခါမှာပြည်သူလူထုဘက်ကလည်းပဲမလုံမချုံခင်စားလာလို့ရှိရင်ဒီမေးပေးဖို့အတွက်ကိုသူတို့တော်တော်လေးကိုစဉ်းစားတော့ပါလိမ့်မယ်အဲဒီလိုအခြေအနေမျိုးတွေဖြစ်လာတဲ့အတွက်ကြောင့်မလို့ဒီရခိုင်ပြည်မှာဒီရေကောက်ဝေကောက်ဖြစ်လာဖို့ဆိုတာကတော်တော်ကိုမလွေတဲ့အခြေအနေမျိုးရှိတယ်ဖက်ဆော့တော်ဆုံးကစဉ်းစားရမယ့်အခြေအနေမှာရှိနေပါလေက
ဟုတ်ကဲ့ကျေးဇူးပါကိုဆိုတော့ထွန်းကြီးပြောရမယ့်ခုဆိုရင်ခုနကအေးကိစ္စကလည်းအေးကိုအစိုးရကနေပြီးတော့ကျန်းဖက်ဖွဲ့စည်းဖြစ်တတ်မှတ်ထားတဲ့ခါကျတော့ကော်မရှင်ဒီနဲ့လည်းအေးကိုတည်းအညှိနှိုင်းဖို့ခက်မယ်ထင်ပါတယ်အဲ့တော့ကော်မရှင်ဘက်ကမညှိနှိုင်းဘူးဆိုရင်လုံခြုံရေးကဒီမဲယုံဒီနဲ့ပတ်သက်လို့သူတို့အာမမခံနိုင်ဘူးဆိုတဲ့သဘောတော့ဖြစ်နေတာပေါ့
အဲအဲ့လိုမျိုးပြောလို့ရပါတယ်အဲတစ်ဖက်မှာလည်းပဲဒီနိုင်ငံဒီဒေသခံနိုင်ငံပါတီတွေနောက်ဒေသမှာလာပြီးတော့မှတိုင်မဲပါတီတွေအနေနဲ့ဟိုအေးနဲ့တနည်းတပုံဆက်ဆက်ပြီးတော့မှနားလေမုံယူနိုင်ကောင်းယူနိုင်ပါလိမ့်မယ်အဲဒါမျိုးတွေကိုကြိုးစားနိုင်လို့ရှိနေပဲအဲတချို့သောမစ်စနာနေတွေမှာပြဿနာပုံပေါင်းနိုင်ချေနေတော့မယ်လို့လည်းကျွန်တော်တို့ကဟိုအကောင့်ဖက်ကနေကြည့်တာလည်းရှိပါတယ်ကြာ
ဒီခိုင်တိုင်းသားမျိုးနွယ်များအစည်းအုံးကအခုဆိုဆိုထွန်းဖြစ်ပါတယ်အခုအွန်လိုင်းမှာရှိနေတဲ့မျိုးသားလွှတ်တော်ကုစလေတော်ထုမေကိုမေးမြန်းပါမယ် တို့မိခင်ဗျာအခုဒီရက်ကောက်ပွဲနဲ့ပတ်သက်လို့ရခိုင်ပြည်နယ်မှာဖြစ်နိုင်ချေအလားလာပေါ့ဘလို့သုံးသပ်မိတယ်လဲရှင်းဆုံးအဲ့ဒါလေးဖြည့်ပြီးပါအောင
်လောလောဆယ်တော့နေပြီးတော့ရက်ကောက်ပွဲကော်မရှင်ကမြန်မာတိုင်းနိုင်ငံလုံးကိုရက်ကောက်ပွဲရှိမယ်ဆိုပြီးတော့ညင်ညာထားတာတွေ့ရပါတယ်မြန်မာတိုင်းနိုင်ငံလုံးကိုဆိုလို့ရှိရင်ရခိုင်ပြည်နယ်နဲ့အကျုံးဝင်တဲ့အတွက်ကြောင့်မလို့ကျမတို့ရခိုင်ပြည်နယ်မှာလည်းပဲရက်ကောက်ပွဲရှိလိမ့်မယ်လို့ကျမတို့မျှော်လင့်ရပါတယ်ရှင်ဒါပေမဲ့အခုလိုအခြေအနေမှာရွေးကောက်ပွဲလုပ်ဖို့ကရခိုင်ပြည်နယ်ရဲ့ပြည်နယ်တစ်ဝက်နေပါရှိတဲ့မြို့နယ်တွေမှာအခက်အခဲများစွာကြုံနေရပါတယ်။အင်တာနက်ဖြတ်တောက်ထားမှုတကြောင်နောက်တစ်ခုကနေပြီးတော့ဒီစစ်စင်ရေးတွေပို့ပြီးတော့တင်းမာလာကြလာတဲ့အတွက်ကြောင့်မို့လို့ဒီလမ်းမဲ့ရွေးကောက်ပွဲအခြေအနေဟာရခိုင်ပြည်နယ်မှာအမြန်ဆိုးရင်ရတဲ့အခြေအနေမှာရှိပါတယ်။ဆိုတော့ဒီလိုမျိုးဆိုးရင်ရတဲ့အခြေအနေကိုနေပြီးတော့ဖြေရှင်းဖို့ကကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ရဲ့အခုကအစိုးရရဲ့နဲ့တက်မတော်နောက်ရခိုင်တက်တော်ကြားထဲမှာနေပြီးတော့တိုင်းတာတစ်ခုထိအစ်စ်စင်ရေးရရှော့ရမယ်သို့မဟုတ်ရက်တန့်ထားမှသာလျှင်တော့ရခိုင်ပြည်နယ်မှာရွေးကောက်ပွဲတွေဖြစ်ထွန်းမှာပါရှင့
်အခုကကျွန်တော်သတိထားမိသလားဒုက္ခတဲ့အရေးအတွက်ပေါ့နော်ဆစ်ဆောင်ဒုက္ခတဲ့အရေးအတွက်ကလည်းတသိန်းကျော်နှစ်သိန်းလီးပြီးသားဝန်းကျင်ချီဖြစ်လာပါပြီဒါဖြင့်မြို့နယ်တစ်ခုကနေပြီးတော့အခြားမြို့နယ်ကိုရွှေ့ပြောင်းနေရတဲ့ဒုက္ခတွေကြီးလည်းရှိနေလို့သိရပါတယ်ခင်ဗျအဲ့တော့မက်ဆီရဲ့ကောက်ခံတဲ့နေရာမှာအခက်အခဲတွေတော်များရှိမဲ့ပုံရှိပါတယ်မတ်သူ့မေတို့ဒါနဲ့ပတ်သက်လို့ဘာများပြင်ဆင်ထားပါလဲအဓိကဒီ IDB ဒေတာကမက်ဆီနေမှမကန်ကန်ထွက်လာနိုင်အောင်လို့
ဆိုအဓိကတော့နေပြီးတော့ကျွန်တော်တို့လက်ရှိအခြေအနေမှာဒီဆေးရွှေပြည်သူတွေကနှစ်သိန်းနဲ့ထက်ရှိတယ်လို့ဖော်ပြကြပါတယ်ဆိုဒီပုံမှန်အနေထားတစ်ခုမှနေပြီးတော့ကျွန်တော်တို့ပြည်သူတွေကိုစည်စည်ဆောင်ရွက်တာတောင်မှရွေးကောက်ပွဲကော်မရှင်တွေကဖိတ်ဆက်ဆက်အမှားယွင်းတွေရှိခဲ့တယ်နောက်တစ်ခုကပြင်ဆင်ရတဲ့အခြေအနေတွေအများကြီးရှိခဲ့ပါတယ်ဆိုတော့ဒီပြည်သူတွေကို၌ကိုကလည်းကိုမေးပေးမယ်အခြေအနေပါနေပဲကိုရဲ့အချက်လက်တွေမှန်ကန်သလားဆိုတဲ့ဟာကြည့်ရတဲ့အခြေအနေကတာမန်အခြေအနေမှာဖြစ်ပါတယ်ဒါပေမဲ့အခုလက်ရှိအခြေအနေမှာနေပြီးတော့ရခိုင်ပြည်နယ်မှာဒီစစ်ဘေးရှောင်နှစ်သိန်းကျော်ဖြစ်နေတဲ့အတော်တွင်တော့ကိုကဒီစစ်စင်ရေးတွေနေပြီးပြင်းထန်နေတဲ့အခြေအနေ clearance operation လုပ်မယ်ဆိုပြီးတော့အဲစာတွေထွက်တာလည်းရှိတယ်ကျွန်မရဲ့မဲဆန္ဒနယ်မှာဆိုလို့ရှိရင်နှုတ်နဲ့အဲဒါပြောဆိုမှုတွေရှိတယ်ဆိုပြီးတော့ကျမတို့ပြည်သူတွေကပြောဆိုလာကြပါတယ်။ဒါကြောင့်မလို့ဒီမတည်ငြိမ်တဲ့ပြည်သူတွေမတည်မငြိမ်သွားနေရတဲ့အခြေအနေ။နောက်တစ်ခုကအဲကျမတို့ဒါကိုသုံးသပ်ကျမတို့ရခိုင်ပြည်နယ်အခြေအနေကိုသုံးသပ်ရမယ်ဆိုလို့ရှိရင်အခုရခိုင်ပြည်သူလူထုကရွေးကောက်ပွဲကိုစိတ်မဝင်စားကြပါဘူးရှင်။ကျမတို့ဘယ်ချိန်ခါမှသူတို့အသက်အန္တရာယ်နဲ့နေမလဲဆိုတဲ့သူတို့အသက်ကိုလုပြီးတော့ပြီးနေရတဲ့အခြေအနေမှာရွေးကောက်ပွဲကော်မရှင်နေနဲ့ဒါတွေကိုတည်ငြိမ်အောင်မဆောင်ရွက်ဘဲနဲ့နေပြီးတော့ဆောင်ရွက်ဖို့ကအင်မတန်ခက်ခဲပါလိမ့်မယ်ရှင်။
โอเคคุณก็จนครูซอซอท้วนเนี่ยပြောတဲ့ခါမှာလဲ तू อ่ะအဲ့ဒါแท้ပြောပါတယ်အဓိကအထူးသဖြင့်ပေါ့တော့ IDB ဒေတာတွေမှာ IDB ဒုက္ခသည်တွေကရွက်ကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားကြတော့ဘူးဘာဖြစ်လို့ဆိုတော့သူတို့လူလားချက်တွေလဲဘာမှလဲမလုပ်ပြီးနိုင်တော့သူတို့စိတ်ပြက်လာကြတယ်နိုင်ငံကြီးကစိတ်ပြက်လာကြတဲ့သဘောတော့ရှိပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်တော့တကယ်တမ်းကရခိုင်ဒေတာကရခိုင်ပါတီတွေကပို့ပြီးတော့အားကောင်းတာပါအဲ့တော့ဒီလူထုကမဲပေးဖို့စိတ်ပြက်လာမယ်ခုနမဲပေးတာတွေခုနပြောလို့အနှောက်အယှက်တွေဖြစ်လာမယ်ဆိုရင်ရခိုင်ပါတီတွေအတွက်ပို့ပြီးတော့မထိခိုက်နိုင်ဘူးလ
ားကျွန်တော်တို့ဒီရွေးကောက်ပွဲကျင်းပတဲ့အခြေအနေတစ်ခုကိုမဖြတ်ဆန်းခဲ့ဘူးဆိုလို့ရှိရင်ကျွန်တော်ကတော့အနေနဲ့မြင်တာကတော့ရှိရင်ရှိရင်ကျမတို့ပါတီတွေထိခိုက်တယ်ဆိုတာနဲ့ကျမတို့ပြည်သူတွေထိခိုက်မှာကိုဆိုရင်ပါတယ်ရှင်။ကျမတို့ပြည်သူတွေမရှိဘဲနဲ့ပါတီဆိုတော့ဖြစ်လာနိုင်မှာမဟုတ်ပါဘူး။နိုင်ငံရေးဆိုတာလည်းကျမတို့ဖြတ်သန်းနိုင်မှာမဟုတ်ပါဘူး။ဒါကြောင့်မလို့ပြည်သူတွေအသက်နဲ့လူပြီးတော့ပြေးနေရတဲ့အချိန်ခါမှာနောက်ခုကနေပြီးတော့ဒီသူတို့စစ်ဘေးရှောင်တွေအတွက်အစိုးရကတိုင်းတာတစ်ခုအထိသူတို့တည်ငြိမ်အောင်အစားအသောက်အနေထိုင်လုံခြုံရေးဒါတွေကိုမဆောင်ရပေးနိုင်ပဲနေတတူကပြေးနေရတဲ့အချိန်ခါမှာသူတို့စိတ်ပြက်တယ်နောက်တစ်ချက်ကနေပြီးတော့ကျမတို့ရခိုင်ပြည်သူတွေက2015ကတည်းကလည်းကျမတို့တွေဟာတာဝန်ယူခဲ့ကြပါတယ်ဖက်ဒရယ်ကိုဖြတ်တန်းဖို့ကျမတို့ရခိုင်ပြည်သူတွေဟာတိတဲ့အတွက်ကြောင့်မလို့ဒီနိုင်ငံရေးရတော့ကိုရေချင်မိပြီးလို့ရှိရင်ကျမတို့ရခိုင်ပြည်နယ်မှာရခိုင်ပါတီတွေအနိုင်ရခဲ့ပါတယ်ဒါပေမဲ့တကယ်တမ်းလွတ်တော်တွေကိုရောက်သွားတဲ့အခြေအနေနဲ့အခုရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်တဲ့အခြေအနေနဲ့ရခိုင်ပြည်သူတွေဟာနေပြီးတော့ဒီဒီမိုကရေစီဖြစ်စဉ်နဲ့သူတို့မဲပေးထားတဲ့ဒီလွတ်တော်ကိုယ်စားလှယ်တွေကပြည်နယ်မှာဒီလောက်အနိုင်ရရသားနဲ့နေပြီးတော့ကျမတို့ဖွဲ့စည်းပုံတွေမပြည့်စင်နိုင်တဲ့ကြောင့်မလို့အစိုးရမဖွဲ့နိုင်တဲ့အခြေအနေပေါ်မှာလည်းရခိုင်တွေကကျမတို့ပြည်သူတွေကနေပြီးတော့ပါတီတွေကိုစိတ်ပြက်တာတော့မဟုတ်ပါဘူးမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရဲ့အခြေအနေကိုစိတ်ပြက်တာပါရှင
်ဟုတ်ကဲ့အဲ့တော့အခုရွေးကောက်ပွဲနီးကပ်လာပြီးစီဝေးကာလရောက်တော့မယ်မထုမီတို့ပါဝင်ကိုယ်စားလှယ်အနေနဲ့စီဝေးကာလလုံနိုင်ချီလှုပ်ရှားနိုင်ချီရောရှိရလားအခုနေထား
ဒီကပြောရမယ်ဆိုလို့ရှိရင်ကျမမဲဆန္ဒနေကိုအချိန်အချိန်ခံပြီးတော့ပြောရမယ်ဆိုလို့ရှိရင်ကျမဆိုလို့ရှိရင်အမ်းမှာကျမရဲ့မဲဆန္ဒနေအမ်းမှာ ီတလက်ဖတ်ဆိုလို့ရှိရင်ကျမနေပြီးတော့သွားလို့လာလို့အဆင်မပြေတာနေပြီးတော့တော့ဝင်ကြခဲ့ပြီချင်းကျမတို့ပြည်သူတွေအမှစားနိုင်ရိုက်ခါတွေဟိုပြက်လက်မှုနဲ့ရင်ဆိုင်နေရတယ်ဖုံးဆက်ကြတယ်နောက်ဒီလက်နဲ့ကြီးငယ်ကြတဲ့အတွက်ကြောင့်မလို့ဒဏ်ရာတွေနဲ့ရတဲ့အတွက်ကြောင့်မလို့ကိုယ်စလဲတွေကိုလှမ်းပြီးတော့အကူကြီးတောင်းကြတယ်ဒီပေါ်မှာကိုယ်စလဲကလည်းနေပြီးတော့သက်ဆိုင်ရာအတော်ဝင်ရှိပုံပုံတွေကိုအကူကြီးတောင်းခဲ့ပေမဲ့သူတို့ရဲ့စစ်ကူတောင်းခွင့်တွေဆုံးရှုံးရတဲ့အခြေအနေတွေဆိုဒီလိုမျိုးအခြေအနေဟာပြည်သူနဲ့လွတ်တော်ကိုယ်စလဲနဲ့မတွေ့ဆုံနိုင်တဲ့အခြေအနေဟာနေပြီးတော့ကျွန်တော်တို့ဒီ6လမကကျော်လာခဲ့တဲ့အခြေအနေတောင်မှရှိခဲ့ပါတယ်အခုလာမယ့်2020မှာဆိုလို့ရှိရင်ဒီကျဆိုးရွားတဲ့အခြေအနေရှိနိုင်တယ်ရှင်ဆိုကျွန်တော်တို့အနေနဲ့ကတော့ဟိုဒီကျွန်တော်မဲဆန္ဒနယ်ကိုအခြေခံပြီးတော့ပဲပြောပြောရခိုင်ပြည်နယ်မှာနေပြီးတော့ဒီကျွန်တော်တို့တိုက်ပွဲတွေအခြေအနေကိုပဲပြောတိုက်ပွဲအခြေအနေနေနဲ့ပတ်သက်ပြီးတော့ပဲဆိုရခိုင်ပြည်နယ်နေပြီးတော့ဒီအေးအေးချမ်းချမ်းမဖြစ်ပဲနဲ့ရွေးကောက်ပွဲဆောင်ရွက်ဖို့အတွက်ခက်ခဲပါလိမ့်မယ်တကယ်နဲ့တည်းမှာပဲနေပြီးတော့မအေးမချမ်းတဲ့နေရာမှာတရားဥပဒေစိုးမိုးမှုအားနေတဲ့နေရာတိုက်ပွဲတွေပြင်းထန်နေတဲ့နေရာမှာပြည်သူကလည်းနိုင်ငံရေးကိုစိတ်ဝင်စားတဲ့အခြေအနေသူတို့အသက်လွတ်ပြီးတော့ပြေးရတဲ့အခြေအနေမှာလွတ်တော်ကိုယ်စားလှယ်လောင်းတဲ့အနေနဲ့ပါတီအနေနဲ့ဘလို့လို့စည်ရုံးရေးကိုလှုပ်ရမလဲရှင်ကျမတို့ဒီလိုမျိုးအခြေအနေမှာလှုပ်ဖို့ကအင်မတန်ခက်ခဲပါတယ်နိုင်ငံရေးဆိုတာကျမတို့တည်ငြိမ်တဲ့အခြေအနေတည်းရဲ့အခုကနေပြီးတော့ထူးသဖြင့်ဒီလုံခြုံရေးအခြေအနေရှိတဲ့နေရာမှာသာလေကျမတို့နိုင်ငံရေးကိုဆောင်ရွက်လို့ရတဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်မလို့နေပြီးတော့ဒီပါတီတွေစည်ရုံးရေးတွေဆောင်ရွက်ဖို့အကန့်အသတ်များစွာနဲ့ရင်ဆိုင်နေရတယ်နံပါတ်၁ကျမတို့နေပြီးတော့ပြည်သူတွေကိုနိုင်ငံရေးကိုစိတ်ဝင်စားလာအောင်နိုင်ငံရေးကိုနေပြီးတော့ကျမတို့ဒီမိုကရေစီကိုဖျက်ဆီးဖို့အတွက်ပြောတာဆိုတာထက်ကျမတို့ပြည်သူတွေကနေပြီးတော့ဒီအခွင့်အလမ်းတွေကိုရဖို့အတွက်ကျမတို့ပြည်သူတွေအခုလက်ရှိရှင်မှာအခြေအနေမရှိပါဘူးဒါကြောင့်မလို့ကျမတို့ကဒီပြည်သူတွေရှိမှသာလေနိုင်ငံရေးကိုလုပ်လို့ရမှာဖြစ်တဲ့တကြောင်မလို့နိုင်ငံရေးဖြစ်စဉ်တွေမှာပါဝင်ရမှာမို့လို့ဒီပြည်သူတွေရဲ့နံပါတ်၁လုံခြုံရေးအခြေအနေဟာကျမတို့ရွေးကောက်ပွဲမှာအရေးကြီးပါတယ်ကျမတို့ရဲ့ရွေးကောက်ပွဲကြီးအရေးကြီးတယ်လို့ပဲကျမတို့ပြည်သူတွေရဲ့လုံခြုံရေးကထိုးထက်မကအရေးကြီးပါတယ်။ဒီပြည်သူတွေရဲ့လုံခြုံရေးနဲ့ပြည်သူတွေရဲ့နေထိုင်မှုပုံစံတည်ငြိမ်မှသာလေနေပြီးတော့သူတို့နိုင်ငံရေးကိုစိတ်ဝင်စားကြမှာဖြစ်ပါတယ်။ဆိုတော့နိုင်ငံရေးဆိုတာနေပြီးတော့ပြည်သူတွေရဲ့အရေးမို့လို့ပြည်သူအရေးကြီးမြစ်တူဝစောင်းဝနေရေးတော်မပြေလည်ပဲနဲ့ပြေးလွှတ်နေရတဲ့အခြေအခါမှာပါတီတွေရောနိုင်ငံရေးသမားတွေရောမဲဆွေစည်းရုံးဖို့ကိုမဆိုထားပြီးဒီတိုက်ပွဲတွေကိုရပ်တန့်ထားဖို့ဒီရေကောက်ပွဲကိုဖြစ်ထုံးလာဖို့ဆိုတော့မှကျမတို့မှာအတော့ကိုခွန်နဲ့အားနဲ့လောက်ရမယ့်အခြေအနေမှာရှိပါတယ်။ဒီအခြေအနေကိုဒီပြီးတော့အစိုးရကနိုင်ငံရေးစိတ်ဆန္ဒနဲ့ဖြည့်ရှင်းဖို့လိုပါမယ်ရှင်
။နိုင်ငံရေးစိတ်ဆန္ဒဆိုတဲ့အပိုင်းကိုကျွန်တော်နောက်တစ်ဆင့်ကျွန်တော်မေးပါမယ်။ဒါမှဒီမှာဖြတ်မေးချင်တာကအခုလက်တလုံးမှာအစိုးရကလည်းစစ်စင်ကြီးတွေတိုးမြင့်ပြီးတော့ဆောင်ရွက်တယ်။တစ်ဖက်မှာအေးအေးဒီရခိုင်လက်နက်ကင်အဖွဲ့ကရောတစုံတရာရေကောက်ပွဲနဲ့ပတ်သက်လို့ချိန်ချောက်တာမျိုးရောရှိပါလားခင်ဗျာ။
လုံးဝဆယ်တော့ကျမကြုံခဲ့ရတဲ့ပတ်ဝန်းကျင်မှာမိသူတို့တယောက်ကမှကျမကိုချိန်ချောက်တာလေကျမမကြုံဘူးပါဘူးဒါပေမဲ့ကျမတို့ပြည်သူတွေကြုံရနိုင်တယ်အဲတချို့နေရာတွေမှာကျမအစောစောကကျမမင်းဆန္ဒနဲ့အန်းကိုဥပမာပေးတယ်လို့ပဲနေပြီးတော့ဒီလက်နက်ကြီးတွေကြားရတဲ့ကြောင့်မလို့ဆေးကုဖို့မြို့ပေါ်ကိုလာမဲ့ပြင်ဆင်တယ်ကျမတို့ကလည်းဒါကိုနေပြီးတော့စူးစမ်းအားထုတ်တာတော့မှအဲဒီလိုဒီဟာတွေကဆေးကုတော့ဖို့အတွက်နေပြီးတော့လွယ်လွယ်ကူကူချွတ်ချွတ်မွတ်မွတ်မထစ်ခဲ့ဘူးရှင်တော့ဒီလိုကျမတို့ရဲ့ပြည်သူတွေအသက်အန္တရာယ်ကိုစိုးရိမ်နေရခြင်းကလည်းကျမတို့မဲဆွေဖို့အတွက်မလုံခြုံတဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်မလို့ဒီလွတ်တော်ကိုယ်စားလှယ်ကိုလက်ရှိအခြေအနေမှာချိန်ချောက်မှုမရှိဘူးမှချိန်ချောက်တာကိုကျမမခံရဘူးပဲမဲ့ကျမပြည်သူတွေချိန်ချောက်ခံနေရတာကျမပြည်သူတွေထွက်ပြေးနေရတာဒီအဲကျမချိန်ချောက်ခံနေရတာကျမအဲ့ဒီလိုထွက်ပြေးရတဲ့အားနဲ့အတူတူပါပဲရှင်။ဒါကြောင့်မလို့နေပြီးတော့နေနေအေးချမ်းမှတာနေပြီးတော့ကျမတို့ရေကောက်ပွဲကိုဆောင်ရွက်လို့ရမှာဖြစ်ပါတယ်ရှင်။
ဟုတ်ကဲ့ဒီနေရာမှာအစိုးရကလည်းအီအဖွဲ့ကိုအချမ်းဖက်အဖွဲ့စည်းဆိုပြီးတော့သတ်မှတ်ထားတဲ့သဘောဖြစ်တဲ့ခါကျတော့ညရနှင်းရလည်းတော်ခက်မဲ့သဘောတော့ရှိပါတယ်ခင်ဗျာ။ပြောရရင်တော့တချို့မဲဆန္ဒနယ်တွေမှာအီထိန်းချုပ်ထားတဲ့နယ်မြေတွေလည်းရှိမှာပါပဲ။အဲ့တော့ဒီနေရာဒီလိုနေရာမျိုးတွေမှာမဲဆန္ဒလုံးဝမပြီးပဲဖြစ်သွားနိုင်ပါလား။
မတိနေတဲ့နေရာတွေမှာနောက်တစ်ချက်ကနေပြီးတော့ဒီအစိုးရနဲ့မြန်မာတပ်မတော်ကြားထဲမှာဒီနိုင်ငံရေးစိတ်ဆန္ဒနဲ့ရခိုင်ပြည်နယ်ကိုစေစနာထားပြီးတော့မကြည့်ဘူးဆိုလို့ရှိရင်တော့ရွေးကောက်ပွဲမဲဆန္ဒနဲ့ရှော့လိုက်တာတွေသို့မဟုတ်လုံခြုံရေးကိုအကြောင်းပြပြီးတော့ဒီနေရာတွေကတော့မဖြစ်ပါဘူးဆိုတဲ့နေပြီးတော့ရွေးကောက်ပွဲကော်မရှင်ရဲ့ကျေလာရွေးကောက်ပွဲကော်မရှင်ကကြေညာလာနိုင်ပါတယ်ဒါကြောင့်မလို့နေပြီးတော့ဒီရခိုင်ပြည်နယ်မှာဒီအခုအင်တာနက်ပိတ်ဆင်ထားတဲ့မြို့နယ်တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့မြို့နယ်တွေကျမရဲ့မဲဆန္ဒနဲ့အံ့အပါဝင်နေပြီးတော့ဒီလိုမျိုးအခြေအနေမှာနေပြီးတော့ရွေးကောက်ပွဲကျင်းပမယ်ဆိုလို့ရှိရင်ကော်မရှင်ရဲ့အစိုးရရဲ့တပ်မတော်ရဲ့ရခိုင်တပ်တော်ရဲ့ဒီ၄ဦး၄ဖလှယ်ကနေပြီးတော့ညှိနှိုင်းဆောင်ရွက်ပြီးမှသာပြီး ကျမတို့နိုင်ငံရေးပါတီတွေအနေနဲ့ပြည်သူတွေကိုစေယုံတာတော့ပြည်သူတွေကိုနေပြီးတော့ကျမတို့တွဲဆုံဟိုဆောင်ရွက်လို့ရမယ့်အခြေအနေမှာဖြစ်ပါတယ်ဒီလိုမျိုးကိစ္စတွေလုံးဝမဖြစ်ခဲ့ဘူးဆိုလို့ရှိရင်ကျမတို့မဲဆန္ဒနေတွေကနေပြီးတော့ရွေးကောက်ပွဲဖြစ်နိုင်တဲ့မြို့နယ်တွေအများကြီးဖြစ်သွားနိုင်ပါတယ်ရှင
်ဟုတ်ကဲ့ခုနကနိုင်ငံရေးစိတ်ဆန္ဒဆိုတာခုနကမတ်ထုမေခုပြောတဲ့ထင်မှာပေါ်လွင်ပါတယ်အစိုးရအနေနဲ့ဒီညှိနှိုင်းပြီးတော့လုပ်ချင်တဲ့နိုင်ငံရေးစိတ်ဆန္ဒပေါ့ဒါပေမဲ့တကယ်တမ်းအစိုးရမှာကောအဲ့ဒီနိုင်ငံရေးစိတ်ဆန္ဒရှိတယ်လို့မတ်ထုမေထင်ပါလား
ကျမတို့ကတော့ရှိသေးတယ်နဲ့နိုင်ငံရေးစိတ်ဆန္ဒရှိမှသာနေပြီးတော့အခုအချက်အသေးကိုကြော်လွှားနိုင်မှာဖြစ်ပါတယ်ဒီအခိုင်အမာမှာအခုကြုံတွေ့နေရတဲ့တည်သူတွေကြုံတွေ့နေရတဲ့အချက်အသေးစီကျမတို့ဒါအရင်းမြစ်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်နိုင်ငံရေးကလာတဲ့ပြဿနာတွေကြီးပါပဲနိုင်ငံရေးကိုနေပြီးတော့နိုင်ငံရေးနီလန်းအရှာနေပြီးတော့မှန်မှန်ကန်ကန်ဖြေရှင်းဖို့နောက်ကျတဲ့အခါမှာအခုကျမတို့နေပြီးတော့ဒီလက်နက်ကင်ဆောင်ရွက်မှုတွေဖြစ်ပေါ်လာတဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်မလို့နေပြီးတော့ဒီလက်ရှိအာဏာရပါတီအနေနဲ့ရောဒီမြန်မာတပ်မတော်အနေနဲ့ရောကျမတို့ငြိမ်းချမ်းရေးကိုဆောင်ရွက်ခြင်းမှာရွေးကောက်ပွဲတွေဖြစ်မြောက်ဖို့နောက်ကပြည်သူတွေကိုကိုစားပြုတဲ့စနစ်တွေထွန်းကားလာဖို့နောက်တစ်ချက်ကနေပြီးတော့ရခိုင်ပြည်နယ်ကိုခြံလှမ်းမထားဖို့အတွက်နေပြီးတော့ရွေးကောက်ပွဲတွေကိုဆောင်ရွက်မယ်ဆိုလို့ရှိရင်ကျမစောစောကဆွေးနွေးတဲ့နိုင်ငံရေးစန္ဒစိတ်စန္ဒမရှိဘဲနဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲဆောင်ရွက်လို့မရဘူးပါကြောင့်လဲဆိုလို့ရှိရင်လုံခြုံရေးကိုလက်ရှိမှာနေပြီးတော့တပ်မတော်နဲ့ပြည်ထရေးကပဲဆောင်ရွက်နေတဲ့အခြေအနေမှာတစ်ဖက်ကနေပြီးတော့ဒီလက်နက်ကင်တပ်ဖွဲ့ဖြစ်တဲ့ AA နဲ့ညှိနှိုင်းဆောင်ရွက်မှုမရှိဘူးဆိုလို့ရှိရင်ကျမတို့ပြည်သူတွေထိတ်လန့်တကြားနဲ့ရွေးကောက်ပွဲကိုစိတ်ဝင်စားနိုင်မှာမဟုတ်ပါဘူး။အဲဒါကြောင့်မလို့ဒီလုံခြုံတဲ့အခြေအနေမှသာလျှင်ကျမတို့ပြည်သူတွေနိုင်ငံရေးကိုနေပြီးတော့အဲဒါအုပ်လဲလာမှာဖြစ်ပါတယ်။နိုင်ငံရေးကိုအုပ်လဲမဲ့အခြေအနေမှာလည်းမလုံခြုံတဲ့ကျေနေတခုခုကရှိမယ်တခုခုကပြည်သူတွေကိုမလုံးချုံအောင်လုပ်မယ်ဆိုလို့ရှိရင်ကျမတို့စီမံနေပြီးတော့ရွေးကောက်ပွဲတော့ဖြစ်လာနိုင်ပဲရှိမှာမဟုတ်ဘူးရှင
်ရခိုင်ပြည်နယ်မှာရွေးကောက်ပွဲဖြစ်နိုင်ကြီးအလားအလာကိုရခိုင်ပြည်နယ်ကုစားပြုအမျိုးသားလွှတ်တော်ကုစလေဒေါ်ထုမင်းနဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးတာဝန်ရှိသူကုစိုးစိုးထုံးတို့ကိုမေးမြန်းထားတာဖြစ်ပါတယ်ခင်ဗျာကျွန်တော်စားညွတ်ဦးပါ
ဒီအမေရိကန်တန်ကနေစနေညပိုင်းစီစဉ်တဲ့ကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ပြောပြပေးပါဦးမယ်။ဖိုမာကိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကြောင့်လူပေါင်း12တန်းခွဲကျော်ပိုးကူးစက်ခံခဲ့ရပြီးဖြစ်ပြီးတော့သေဆုံးသူကတော့9,900ကျော်သွားပါပြီ။ပိုးကူးစက်သူအများဆုံးဖြစ်တဲ့အမေရိကန်ပြည်အောင်စုမှာကူးစက်မှုအခြေအနေကပိုဆိုးလာနေပြီးတော့တောက်ကြတနေ့တည်းမှာဆိုရင်ပိုးကူးစက်သူ6,900ကျော်ရှိခဲ့ပြီးတော့ဒါဟာ၃ရက်စတာပိုးကူးစက်မှုစံချိန်ပြည့်တင်တာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာပိုးကူးစက်သူက3,800ကျော်ရှိသွားပြီလို့ John Hopkins တက္ကသိုလ်ကနောက်ဆုံးထုတ်ပြန်တဲ့ဆီမှာပြောထားပါတယ်။အာရှတလောကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမှာဆိုရင်တော့အိန္ဒိယနိုင်ငံမှာဒီကနေ့ရောဂါကူးစက်သူ26,500ကျော်ရှိခဲ့တာကြောင့်နေ့စဉ်ကူးစက်မှုနှုန်းမှာနောက်ထပ်အဆင်ကြီးမြင့်တက်ခဲ့ပါတယ်။ဒါကြောင့်ဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကြီးမားနေတဲ့တချို့ပြည်နယ်တွေမှာလူတွေကိုအပြစ်မထွက်ကြဖို့အမိန့်တွေပြန်ပြီးထုတ်လိုက်ပါတယ်။လွန်ခဲ့တဲ့24နှစ်တွေမှာသေဆုံးသူနောက်ထပ်900နီးပါးရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုဆိုရင်အိန္ဒိယမှာရောဂါကူးစက်သူ8,000နီးပါးဖြစ်သွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ဗစ်တိုးရီးယားပြည်နယ်မှာနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်းကစံချိန်ချင်းမြင့်တက်ပြီးတော့ဒီနေ့မှာပဲဗိုင်းရပ်စ်ကူးစက်ခံရသူ288ယောက်ရှိခဲ့ပါတယ်။ဒါကြောင့်ဒေသခံတွေအနေနဲ့တယောက်နဲ့တယောက်ခက်ခွာနေဖို့မဖြစ်နိုင်တဲ့ရထားတွေကားတွေနဲ့ဈေးဆိုင်တွေမှာနှာခေါင်းစည်းမျက်နှာဖုံးတွေတက်ကြဖို့ပြည်နယ်ဝန်ကြီးချုပ်ကပြောကြားသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကမ္ဘာမှာကူးစက်ပြန့်ပွားမှုမြင့်တက်လာနေချိန်မှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကကမ္ဘာနိုင်ငံတွေအနေနဲ့ပိုတရားမျှတာတဲ့စီးပွားရေးစနစ်ကိုကျင့်သုံးကြဖို့တောင်းဆိုသွားပြီးတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုဘယ်နေရာကဘယ်သူမှမဆိုဆင်းရဲချမ်းသာမျိုးရရှိအောင်လှုပ်ဆောင်ဖို့တိုက်တွန်းပါတယ်။နိုင်ငံတကာ AIDS ရောဂါတိုက်ဖျက်ရေးဖွဲ့ကကျင်းပတဲ့ online ဆွေးနွေးပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူရက်စ်ပြောသွားတာဖြစ်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကနလန်ထူတဲ့အခြေအနေဟာစီးပွားရေးနဲ့လူမှုရေးတရားမျှတမှုပေါ်အခြေခံပြီးပဲဖြစ်တယ်လို့ပြောပါတယ်။ဒီစီးဝေးဝဲတက်ရောက်တဲ့ကမ္ဘာအချမ်းသာဆုံးတထေးစီတူဖြစ်သူ Bill Gates ကလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောတာကိုထောက်ခံပြီးတော့ဒီကာကွယ်ဆေးကိုပတ်စံတက်နိုင်သူတွေပဲသုံးဆွဲခွင့်ရှိတာမျိုးမဖြစ်သင့်ဘူးလို့ဆိုပါတယ်။စင်ကူနိုင်ငံမှာမနေ့ကဇူလိုင်လ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာလက်ရှိအာဏာရ People's PAP ပါတီက83နေရာအနိုင်ရခဲ့ပြီးတော့အဓိကအတိုက်ခံဖြစ်တဲ့အလုသမားပါတီက10နေရာအနိုင်ရရှိခဲ့ပါတယ်။ဒါဟာအတိုက်ခံတွေအတွက်အမတ်အနေအရအများဆုံးရရှိတာလည်းဖြစ်ပါတယ်။ View American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ5.32 kHz 6833ည5.32 kHz 6303ည5.32 kHz 585နဲ့5.32 190 kHz 1509တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမဧသနာဇော်ပါ။ View ကိုနားဆင်နေကြတဲ့ကြည့်ကြည့်ကြပါလိမ့်။တော့ရှင်တွေအားလုံးရှင်နန်းချမ်းမြေ့ကြပါစို့။
This program has come to you from the Voice of America, Washington.